Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ဒါရှင်များရှင် VOA American တန်ရည်2020ခုနှစ်အောက်တိုဘာ18ရက်နေ့တနင်္ဂနွေညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ line meter 37 32 51နဲ့ line meter 190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ VOA ရဲ့ Radio အစီအစဉ်တွေကိုရုပ်သံနဲ့လည်းဖြည့်ဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီရဲ့ website ဆက်မျက်နှာနဲ့ Facebook ဆက်မျက်နှာတို့ကနေအချိန်နဲ့တပြေးညီဖန်ယူနာဆင်ကြည့်ရှုနိုင်ပါတယ်ရှင်။ဒီကနေ့ညပိုင်းအတွက်အစီအစဉ်မှုဖြစ်တော့ကျွန်မများသတင်းအောင်ကတာဝန်ပြင်ဆက်ပေးပါမယ်ရှင်
။ကျွန်တော်တားညူပါ။လာမယ့် ASEAN ထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်းဆောင်ကိုဖိတ်ကြားခြင်းမလုပ်ဖို့ ASEAN နိုင်ငံကြီးဝန်ကြီးတွေဆုံးဖြတ်တဲ့အပေါ်မှာအင်တန်ဆစ်ပြတ်မိတဲ့အကြောင်းမြန်မာနိုင်ငံကြီးဝန်ကြီးဌာနကတုံ့ပြန်ပါတယ်။အတန်ထက်မြန်ပြီးတော့နျူကလ িয়ার အသုံးပြုနိုင်တဲ့ဒုံးဆက်တပ်မှုတရုတ်ကလုပ်နိုင်ခဲ့တဲ့အပေါ်မှာအမေရိကန်ထောက်လှမ်းရေးကိုအားအသင့်သွားစီတယ်ဆိုပြီးတော့Financial Times သတင်းစာကဖော်ပြပါရယ်စရည်ဒီထိတ်တဲအောင်သတင်းတွေကိုကိုအောင်မြတ်သူနဲ့အတူကြီးညာပေးသွားဖို့ရှိပါတယ
်ဟုတ်ကဲ့ပါရှင်ဒီလိုနောက်ဆုံးရသတင်းတွေနဲ့အတူနားဆင်ရမယ့်သတင်းတွေမှာတော့နိုင်ငံတော်အတိုင်းနိုင်ငံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကိုတရားစွဲထားတဲ့အမှုတွေနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့တစ်ပတ်အတွင်းမှာဘယ်လိုထူးခြားတဲ့အချက်တွေရှိခဲ့ပါသလဲ
ဟုတ်ကဲ့ပါရှင်ဒီလိုနောက်ဆုံးရသတင်းတွေနဲ့အတူနားဆင်ရမယ့်သတင်းတွေမှာတော့နိုင်ငံတော်အတိုင်းနိုင်ငံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကိုတရားစွဲထားတဲ့အမှုတွေနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့တစ်ပတ်အတွင်းမှာဘယ်လိုထူးခြားတဲ့အချက်တွေရှိခဲ့ပါသလဲဟုတ်ကဲ့ပါရှင်ဒီလိုနောက်ဆုံးရသတင်းတွေနဲ့အတူနားဆင်ရမယ့်သတင်းတွေမှာ
ဒါကတော့ရှင်နေဥက္ကမောင်စောပြောသွားခဲ့တာပါဒီသတင်းနဲ့အတူပတ်စင်ကဏ္ဍတွေမှာမြန်မာအရေးဆွေးနွေးကံကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံဆိုင်ရာဆောင်းပါးကောင်းတို့ချက်မြန်မာပြည်ကပေးစာများကဏ္ဍနဲ့သတင်းတွေကသုတအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီလိုအစီအစဉ်တွေမတိုင်ခင်မှာတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုသားညွန့်ဦးနဲ့ကိုအောင်မြတ်သူတို့ကပြောပြပေးပါရှင်
ရှိတော်အရှာနိုင်ငံများတင်အာဆီယံရဲ့လာမယ့်ထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုရှိမရောက်နိုင်ကိုဖိတ်ကြားခြင်းမလုပ်ဖို့အာဆီယံနိုင်ငံကြီးဝန်ကြီးတွေဆုံးဖြတ်လိုက်တဲ့ပုံမှာအင်တန်ဆစ်ပြတ်ပြီးတော့ပြင်းထန်စွာကန့်ကွက်တဲ့အကြောင်းမြန်မာနိုင်ငံကြီးဝန်ကြီးဌာနကတုံ့ပြန်ခဲ့ပါတယ်။လာမယ့်အောက်တိုဘာလ26ရက်28ရက်နေ့ကျင်းပမယ့်အာဆီယံထိပ်သီးကောင်းဆောင်များဆွေးနွေးပွဲမှာမြန်မာစစ်ကောင်စီအကြီးအကဲကိုမဖိတ်ဖို့တောက်ချန်တွေကလုပ်တဲ့အာဆီယံရေးပေါ်အစည်းအဝေးမှာဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။အာဆီယံလက်ကျဥ်ထားဖြစ်တဲ့ဘရူနိုင်းနိုင်ငံရဲ့ကြီးညာချက်မှာတော့ဒေသတွင်းလူညိုရေးနဲ့စီမံစည်းကမ်းအခြေခံအဖွဲ့အစည်းတစ်ခုဖြစ်တဲ့အာဆီယံရဲ့ညီညွတ်မှုယုံကြည်ကိုးစားခံမှုနဲ့အရေးပေါ်မှုတွေပေါ်မှာမြန်မာနိုင်ငံရဲ့ပြဿနာကရိုက်ခတ်နေတာကြောင့်အဖွဲ့ဝင်တွေစိုးရိမ်နေတဲ့အကြောင်းဖော်ပြပါရယ်မြန်မာစစ်ကောင်းဆောင်အစားနိုင်ငံကြီးကဏ္ဍကမဟုတ်တဲ့သူတဦးဦးကိုပဲလက်ခံဖို့တောက်ချာနေကအာဆီယံနိုင်ငံကြီးဝန်ကြီးတွေရဲ့အရေးပေါ်အစည်းအဝေးမှာဆုံးဖြတ်ခဲ့ပြီးတော့နောက်တည့်မှာတော့တရားဝင်ကြီးညာချက်ထုတ်ပြန်လိုက်တာဖြစ်ပါရယ်မြန်မာစစ်ကောင်စီနိုင်ငံကြီးဝန်ကြီးဌာနကတော့မြန်မာနိုင်ငံကကုစားပြုတရားမဲ့သူတွေနဲ့ပတ်သက်လို့အာဆီယံရဲ့ဆုံးဖြတ်ချက်ဟာအဖွဲ့ကြီးရဲ့အခြေခံမူတွေနဲ့ကိုက်ညီမှုမရှိတဲ့အတွက်စိတ်ပြတ်မိတဲ့အကြောင်းနဲ့ပြင်းထန်ကန့်ကွက်ခဲ့တဲ့အကြောင်းတုံ့ပြန်ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ဆက်တွဲနိုင်ငံရေးအချက်အလက်တွေပေါ်ပေါက်နေတာကိုဖြေရှင်းနိုင်ဖို့ရည်ရွယ်ပြီးတော့အာဆီယံရဲ့အထူးကိုယ်စားလှယ်တစ်ခုကိုတာဝန်ပေးဖို့အပါအဝင်အာဆီယံကဧပြီလတည်းမှာပဲဘုံသဘောတူညီချက်9ရက်ချမှတ်ခဲ့တာဖြစ်ပါတယ်။ဒါမဲ့လို့လေအာဆီယံထုကူစလေမြန်မာနိုင်ငံကိုသွားပြီးတော့ဖမ်းဆီးခံထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပါအဝင်သက်ဆိုင်သူတွေနဲ့တွေ့ခွင့်မရသေးတာကြောင့်အာဆီယံနဲ့နိုင်ငံတကာအတိုင်းဝန်ကစစ်ကောင်စီကိုဖိအားပေးနေကြပါတယ်
။ Iraq နိုင်ငံရဲ့လွတ်တော်ယူကောက်ပွဲတွေမှာမဲလာပေးသူ43ရာခိုင်နှုန်းထိရောက်ရှိခဲ့တယ်လို့ယူကောက်ပွဲကော်မရှင်ကစနေနေ့ကကြေညာပါတယ်။ဒါဟာအစောပိုင်းထုတ်ပြန်ခဲ့တဲ့ကိန်းနဲ့နဲ့တဲ့အနည်းငယ်ပူပြီး2018ယူကောက်ပွဲထက်တော့မဲပေးသူအရေအတွက်နည်းပါတယ်။ Iraq နိုင်ငံရဲ့အောက်တိုဘာ10ရက်ယူကောက်ပွဲမှာလူ 9.6 တန်လာရောက်မဲပေးကြတယ်လို့ယူကောက်ပွဲကော်မရှင်ကပြောပါတယ်။လူကြိုက်များနေတဲ့ရှီယာဘာသာရေးကောင်းဆောင်မူတတာအဆာဒါကတော့ထွတ်ထွတ်မတ်နေရအများဆုံးကိုဆက်ပြီးတော့ထိန်းထားနိုင်မယ်လို့ပြောဆိုထားပြီးယူကောက်ပွဲရလဒ်ကိုလည်းဇော်ရကတက်မှာမဟုတ်ဘူးလို့ဆိုပါတယ်။ယူကောက်ပွဲကော်မရှင်ကအစောပိုင်းကိန်းကနေအရာမဲလာပေးသူ47ရာခိုင်နှုန်းရှိမယ်လို့ပြောဆိုထားပြီး2018ယူကောက်ပွဲတုန်းကတော့ 44.5 ရာခိုင်နှုန်းထိမဲပေးခဲ့ကြတာပါ။လက်ရှိဝန်ကြီးချုပ်မူစတာဖာအယ်ကတ်ဟီမီကတော့ယူကောက်ပွဲဝင်မှာမဟုတ်ပေမဲ့လို့သူ့ရဲ့ဒုတိယသက်တမ်းကိုတော့မဲရလက်ထွက်ပေါ်ပြီးနောက်ပိုင်းညှိနှိုင်းမှုတွေပေါ်မှာမူတည်နေမှာဖြစ်ပါတယ်။အီရတ်နိုင်ငံမှာလွှတ်တော်မတ်နေရာ329နေရာအတွက်ပါတီပေါင်း169ပါတီမှာအမတ်လောင်3200လို့ဝင်ရောက်ရှင်ပြိုင်နေကြတာဖြစ်ပါတယ်ခင်ဗျာ
။ပြီးခဲ့တဲ့ဩဂတ်စ်လတုန်းကအတန်ထက်မြန်ပြီးတော့နျူကလ িয়ার အသုံးပြုနိုင်တဲ့ဒုံးဆက်တပ်မှုတရုတ်ကလုပ်နိုင်ခဲ့တာဟာအမေရိကန်ထောက်လှမ်းရေးပိုင်းကိုအားတင့်သွားစေတယ်လို့အမည်မဖော်တဲ့သတင်းရင်းမြစ်၅ခုကိုကိုးကားပြီးတော့ Financial Times သတင်းစာကဖော်ပြပါရယ်အတန်ထက်မြန်တဲ့ရင်းငယ်ကိုတည်ဆောင်ထားတဲ့ဒုံးကြီးကိုအာဂါသပတ်လန်းအနိုင်ပိုင်းချီကိုတရုတ်စစ်တပ်ကပြစ်လွတ်ခဲ့ပြီးတော့ပြစ်မှတ်မရောက်ခင်ကမ္ဘာပတ်လန်းထဲကိုဝင်ရောက်ခဲ့တယ်လို့လည်းဖော်ပြပါရယ်သူ့ရဲ့ပြစ်မှတ်နေရာကိုလည်းမိုင်20ကျော်လောက်ပဲကွာဝေးပြီးတော့ထိမှန်ခဲ့တယ်လို့ဆိုပါရယ် ဒီစမ်းသပ်မှုကိုကြည့်လို့ရှိရင်တရုတ်နိုင်ငံရဲ့အတန်ထက်မြန်တဲ့လက်နက်တိုးတက်မှုဟာအမကန်ပွဲရှိပြီးတော့အမေရိကန်ရရှိပြီးနားလေသိရှိတာထက်အတော်လေးကိုပိုမိုတိုးတက်နေတယ်လို့လည်းထောက်လိုင်းအစည်းအဝေးတကူကူကားပြီးတော့
တယ်လို့မျိုးတန်ထက်မြန်တဲ့ဒုံးကြီးတွေကိုအမေရိကန်ရဲ့ရုရှားနိုင်ငံတို့ကလည်းစမ်းသပ်ထုတ်လုပ်နေပါတယ်။မြောက်ကိုရီးယားကလည်းသူတို့အနေနဲ့အတန်ထက်မြန်တဲ့ဒုံးကြီးကိုစမ်းသပ်ပစ်ခတ်ခဲ့တယ်ဆိုပြီးတော့ပြီးခဲ့တဲ့လတုန်းကကြေညာခဲ့ပါတယ်ခင်ဗျ။အမေရိကန်ဘီရောင်စုချီကာဂိုမြို့မှာမြို့တော်အုပ်ချုပ်ရေးနဲ့ရဲသမဂ္ဂတို့ကြားကာကွယ်ဆေးကိစ္စနဲ့ပတ်သက်လို့သဘ ဒီလအစောပိုင်းမှာစီမင်းထုတ်ပြန်ထားတာပါဒီစီမင်းရဆိုရင်ဝန်ထမ်းတရားနဲ့အထက်ရှိတဲ့ပုဂ္ဂလိကကုမ္ပဏီတွေနဲ့လည်းသူတို့ဝန်ထမ်းတွေကာကွယ်ဆေးထိုးဖို့ဒါမှမဟုတ်ရင်ယောဂပိုးမရှိကြောင်းအပတ်စဉ်စစ်ဆေးအတီးပြုချက်ရယူရမှာဖြစ်ပါတယ်ချီကာဂိုမြို့တော်ရဲ့တပ်ဖွဲ့သမဂ္ဂဥက္ကဋ္ဌဂျွန်ကက်တန်ဇာရာဟာရဲရဲအားရှိရနေတဲ့ကာကွယ်ဆေးထိုးဆိုင်ရာစီမင်းတ ကာကွယ်စည်းထိုးမူဝါဒနဲ့ပတ်သက်လို့ရဲဌာနနဲ့မြို့တော်အုပ်ချုပ်ရေးအဖွဲ့တွေကြားနှိမ့်နိုင်စေဖြစ်တယ်လို့ဖော်ပြပါရယ်။ဆွေးနွေးနှိမ့်နိုင်စရာတွေကြံနေသေးပေမဲ့မြို့တော်အုပ်ချုပ်ရေးဘက်ကတပတ်သက်မူဝါဒအပြောင်းလဲလုပ်ခဲ့တယ်လို့လည်းရဲသမဂ္ဂရဲ့ကြေညာချက်မှာဖော်ပြပါရယ်။ဒါကြောင့်မြို့တော်အုပ်ချုပ်ရေးအဖွဲ့ရဲ့ကာကွယ်စည်းထိုးဆိုင်ရာအမိန့်ကိုဆိုင်း ကျွန်တော်တို့ရဲ့ဒီအစီအစဉ်ကိုနားဆင်ကြရတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ကျွန်တော်တို့ရဲ့ဒီအစီအစဉ်ကိုနားဆင်ကြရတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ကျွန်တော်တို့ရဲ့ဒီအစီအစဉ်ကိုနားဆင်ကြရတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ကျွန်တော်တို့ရဲ့ဒီအစီအစဉ်ကိုနားဆင်ကြရတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ကျွန်တော်တို့ရဲ့ဒီအစီအစဉ်ကိုနားဆင်ကြရတဲ့အတွက်ကျေ
ဒီရေအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဘိုင်းဒိုမီတာ31 kHz 9383ညဘိုင်းဒိုမီတာ32 kHz 9383ညဘိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတိုင်းဝင်မှာဘိုင်းလက်မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီရေအမေရိကန်တန်ကနေပြောနိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်။ဂျပန်ဝန်ကြီးချုပ်တဲ့ဖူမီယိုကာရှိဒါဟာလာမယ့်ဆောင်းအာဒီရာသီပွဲတော်အတွက်စစ်တွင်းကြာဆုံးသူတွေကိုအမှတ်တရလုပ်ထားတဲ့ရာဇဂူနီဖျားကြောင်းကိုအဖွဲ့ထွက်ဆေးလုပ်ပြီးတော့ဝိပုစုတောင်းမှုလုပ်ပါတယ်။ဂျပန်ဝန်ကြီးချုပ်ကီရှိဒါဟာတရုတ်နဲ့ကိုရီးယားနိုင်ငံတွေရဲ့အမျက်ဒေါသထွက်မှုကိုရှောင်တဲ့အနေနဲ့ရခိုင်ခေါင်းဆောင်တွေလိုပဲကိုယ်တိုင်တော့သွားပြီးတော့ဝိပုစုတောင်းတာမျိုးမလုပ်ပါဘူး။တိုချိုမှာရှိတဲ့ရာဇဂူနီဖျားကြောင်းကိုတရုတ်နဲ့တောင်ကိုရီးယားနိုင်ငံတို့ကတော့ဂျပန်နိုင်ငံရဲ့သူ့ဘော်မှာရက်ဆက်ကြမ်းကြုတ်မှုတင်ကြတာဖြစ်နေမြင်ကြပါတယ်။သူနိုင်ငံတွေမှာစစ်ရာဇဝတ်မှုတွေကျူးလွန်ခဲ့ကြတဲ့ဂျပန်စစ်ကောင်းဆောင်14ဦးနဲ့စစ်တီ2တန်းခွဲကိုအဆိုပါဖျားเจ้าမှာဂုံပြူထားတာမှုလို့ခုလိုရှိမြင်ကြတာဖြစ်ပါတယ်။ဒီလဆောပိုင်းမှာဝန်ကြီးချုပ်တဲ့ယာယူကိုရယူထားတဲ့ Liberal Democratic Party ရဲ့ခေါင်းဆောင်ကရှိဂျာဟာအမျိုးသားရွက်ောက်ပွဲတွေကို October 31ရက်မှာပြုလုပ်မယ်လို့ပြောဆိုထားပြီးတော့အင်းနီချင်းတိုင်းပြည်တွေကလည်းသူ့ရဲ့ခြေလှမ်းကိုစောင့်ကြည့်နေပါတယ်။2013ခုနှစ်မှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကအဆိုပါဝတ်ကြောင်းကိုနောက်ဆုံးတွားရောက်လည်ပတ်ခဲ့တာဖြစ်ပြီးတော့တောင်ကိုရီးယားနဲ့တရုတ်တို့ရဲ့အမျက်ဒေါသပြင်အမေရိကန်ရဲ့စိတ်ပြက်မှုတွေပါကြုံတွေ့ခဲ့ရပါတယ်။ကရှိဒါမတိုင်ခင်ဝန်ကြီးချုပ်ဖြစ်ခဲ့တဲ့ဝန်ကြီးချုပ်ဟောင်းယာရှိဟီတီရှူဂါကတော့အခုတနင်္လာနေ့မှာဝန်ကြီးဘီပူချောင်းကိုကိုယ်တိုင်သွားပြီးတော့ဆူတောင်းခဲ့တယ်လို့ကျူတူသတင်းမှာဖော်ပြပါရယ်။တောင်ကိုရီးယားနိုင်ငံကြီးပြောခွင့်ရှိသူကတော့စူဆိုဝါဒါကိုစိတ်ပြက်မိကြောင်းနဲ့အဆိုပါဝန်ကြောင်းမှာတာဝန်ယူလို့စိတ်ရှိတဲ့ဂျပန်ခေါင်းဆောင်နဲ့အဖန်တလဲတဲ့သွားပြီးတော့ဝစ်ပြူဆူတောင်းတဲ့အပေါ်မှာဝန်နေမိတဲ့အကြောင်းပြောဆိုထားပါရယ်ခင်ဗျာ
။ပြီးခဲ့တဲ့စနေနေ့ကဗြိတိသျှပါလီမန်အမတ်တူဟာဖျားချောင်းတစ်ခုမှာဒါနဲ့အချက်ပေါင်းများစွာအထောက်ခံရပြီးတော့တည်ဆုံသွားပါရယ်။အဆိုပါတက်ခတ်မှုကအချက်ပဲတက်ခတ်မှုတစ်ခုဖြစ်တယ်လို့ရဲအဖွဲ့ကပြောပါရယ်။အသက်69နှစ်အရွယ်ရှိပြီးတဲ့ David Amos ကအင်္ဂလန် Essex ဒေသအနောက်တောင်ပိုင်း Conservative Party ဝင်တူဖြစ်ပြီးတော့သူ့ရဲ့မဲဆန္ဒနယ်မြေကိုအလဲလာစင်မှာတောက်ကြနေကအတက်ကက်ခံခဲ့ရဖြစ်ပါရယ်။မျိုးတော်ရဲတပ်ဖွဲ့ကစနေနေ့ကထုတ်ပြန်ရမှာတော့ကနဦးစစ်ဆေးချက်တွေအရတပ်ဖြတ်တဲ့အကြောင်းရင်းဟာ Islam အစိုးရဝါဒနဲ့ဆက်ဆက်ဖွဲ့ရာရှိတယ်လို့ဆိုပါရယ်။ဗြိတိသျှဝန်ကြီးချုပ် Boris Johnson ကတော့နိုင်ငံရေးမှာအလွန်တရာစင်နာသနာပြီးတိမ်မွေးတဲ့လူကြီးလူကောင်းတူကိုရဲဆက်ဆက်တပ်ဖြတ်ပြစ်တာမျိုးအလွန်တရာတုံလို့ဝန်နေမိတယ်လို့ဆိုပါရယ်ခင်ဗျာ။
ဟေတီနိုင်ငံမြို့တော်မှာကလင်းငယ်တွေပါဝင်အမေရိကန်သာနာပြုအဖွဲ့နဲ့သူ့ရဲ့မိသားစုဝင်18ဦးလောက်ပြန်ပြီးဆွဲဖမ်းဆီးခံထားရတယ်လို့လုံခြုံရေးအရာရှိတွေကကိုးကားပြီးတော့ The New York Times သတင်းစာကရေးပါတယ်။ ဒီကနေ့ကျွန်တော်တို့ကမိဘမိခင်ရာတစ်ခုကနေပြန်ထွက်သူတို့ဖမ်းဆီးပြန်ပြီးဆွဲခံရတာဖြစ်တယ်လို့သိရပါတယ်။ဟေဒီကနောက်နေရာတစ်ခုကိုသူတို့မတွားခင်အဖွဲ့ဝင်တချို့ကိုလေးစိတ်မှချထားပြီးတော့အတွားဘတ်စကာတစင်းပေါ်မှာအခုလိုဖမ်းဆီးခံရတာဖြစ်တယ်လို့ဒေသရရှိသူကဖော်ပြပါတယ်။
ဒီချင်းဒီကိုစောင့်ကြည့်နေတယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူဂျနီဖာကပြောပါတယ်။ဟေဒီမှာရှိတဲ့အမေရိကန်တိုင်ယုံဘက်ကတော့ရုံးပိတ်ချိန်ဖြစ်နေလို့တုံ့ပြန်ချက်ပါမှမရသေးပါဘူးခင်ဗျ။အာဂါဒါရဲ့ပထမဦးဆုံးရွေးချယ်သွားရကြတဲ့ရုရှားမင်းသမီးယူလီယာဘယ်ရစ်လစ်နဲ့ဒုတိယဒါရိုက်တာကမ်ရှပင်ကိုလို့နှစ်ဦးကတော့အခုတနင်္ဂနွေမှာကမ္ဘာမြေကိုပြန်လည်ရောက်ရှိလ ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ
Digini Yavine to a Titania of the Nigo Gutanu Nego and Yetu Lupia Pikera Bashi, Jamaria Viewy Radio, C. Sinigo Yutanil, Pisapio, Tolin Binibai, Viewy website Samina, Viewy Burmese News Ne, Viewy Facebook Samina Rugale, Chine to Pini, Panunas in Tishuna Maisha. Digini to a door passing Ganari Matangima, Trinton that Chetapoko Tolin Pijamari. နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုတရားဆွဲထားတဲ့အမှုတွေနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့အပတ်အတွင်းမှာထူးခြားတဲ့အချက်တွေရှိခဲ့ပါတယ်။ဒီရင်းမှာသမရဦးဝင်းကြီးရဲ့
February 10ရက်နေ့ကအာနာသိန်းဖြစ်စဉ်ကိုထွက်ဆိုသွားတာနဲ့ဒေါက်ဆန်းစုကြည်ရဲ့ရှေ့နေပြီးအပေါ်အမှုတွေနဲ့ပတ်သက်ပြီးပြီးခဲ့တဲ့ဘက်မှာထူးခြားတာကတော့ဒေါက်ဆန်းစုကြည်နဲ့ သမရဦးမင်းနှစ်ယောက်စလုံးကိုသဘာဝဘေးအန္တရာယ်စီမံခံခွဲမှုဥပဒေပုံမှန်25နဲ့တရားစွဲထားတဲ့အမှုကိုစွဲချက်တင်လိုက်ပါတယ်။2021ခုကောက်ပွဲမဲဆွယ်စီယုံရေးကာလပါတီစီယုံရေးယဉ်နန်းကိုလက်ပြတာကိုဗစ်ကာလမဲဆွယ်စီယုံရေးတွေကြောင့်သဘာဝဘေးအန္တရာယ်စီမံခံခွဲမှုအုပ်ဥပဒေပုံမှန်25နဲ့ဒေါက်ဆန်းစုကြည်ကိုနှစ်မှုသမရဦးမင်းကိုတမှုဆွဲတာဖြစ်ပြီးဒါကများပြည်သူတည်ငြိမ်အေးချမ်းအောင်လ Hulu Swedish Demo Songsha Lightan and Pazabi, a Ugandan Melu Piovari. Dabi Nauta Tujara the Kugaro, Ronsansu Giga Dubo Swetar and Moody Ha, a person Nirain Lulu, Yongjin, Shinirajo, Jamai Tigai Nainedra, a person Senira, San Nabataka, Sephibu, Shoutara Gulet, Yayunga, Lamakame, Pechagavare. Dabi NLD Sura Letter CY Jambi Peter, Australia Nanganda, Shantano, Yamuna Pazabi Zagabian, Cogwin Tonago. တရားသူကြီးကလက်မခံပဲပယ်ချလိုက်ပြီးတော့သူတို့သတ်မှတ်ထားတဲ့တရားသူကြီးတယောက်ကိုပဲစကပြန်လောက်ခွင့်ပေးခဲ့ပါတယ်ဒီအချက်တွေကိုကြည့်မယ်ဆိုရင်စစ်ကောင်စီရဲ့တည်ထောင်တရားရုံးဟာဒေါ်ဆန်းစုကြည်တို့ဘက်ကရှောက်ထားတင်ပြချက်တွေကိုလက်မခံပဲပယ်ချနေတာတွေကိုတွေ့ရပြီးတော့အမှုတွေကိုလည်းမြန်မြန်ပြီးဆုံးအောင်လုပ်သွားမဲ့ပုံမှန်ရှိတယ်လို့ပြောရမှာဖြစ်ပါတယ်ဒီတစ်ပတ်တရားခွင့်ထွက် ဆွေးရမှုနဲ့ပတ်သက်ပြီးတော့သမရဝင်းမြင့်ကသူကိုယ်တိုင်တက်တည်ထွက်ဆိုခဲ့ပြီးတော့ဖေဗူလာ10ရက်နေ့ကစစ်တပ်ကအာဏာသိမ်းလုံးကဖြစ်ရက်ကိုထွက်ဆိုသွားခဲ့ပါတယ်။ဆေးရရှိနှစ်ယောက်ကသူစီရောက်လာပြီးတော့ကျမရဲ့အကြောင်းပြချက်နဲ့ရာထူးကဆင်ပေးဖို့
ပြာပြီးရတဲ့ရည်ရည်ကိုဖန်ဆောင်တဲ့အကြောင်းကိုစကြရတာ။ဒီလိုကြည့်ကြည့်ရပါလို့ရှင်းပြရဲ။အဲဒီရည်ရည်ကြီးမြောက်ကလာပြီးတော့ဒီနေ့သာပြောတာဟာလေ။အဲတမန်ရည်ရည်ရည်ကိုဒီခေတ်ဒီကိုကြမ်းမာရေးကြမ်းပြရတယ်။အဲဒီကကြမ်းမာရေးကောင်းတဲ့ဆိုတဲ့အကြောင်းအဲ့လိုပြောရတာကလည်းအဲဒီရည်ရည်ကြီးတွေဒီဒီကအဲဒီရည်ရည်ကြီးတွေနော်။ဒီကမြန်မာမှာလာချင်တယ်အရေးရှိနေတယ်လို့ပြောတယ เจ้าบ่ดีไอ้อาชีพนี้น่ะตัวเองก็มาแล้วไอ้อาชีพนี้อ่ะดูอาการหายเลยดูเนี่ยเราไม่ไปหาวิ่งดูไปดูว่าเลยเราเสียดายเนี่ยคือมาเลยไม่อยากทั้งการที่จะนอกบ้านมาช่วยเหลือช่วยดูเสียช่วยได้เลยดูที่อยากช่วยเหลือสายอยากทั้งการที่เราไม่ทำได้เลยดูทำไมไม่ดีอย่างเงี้ยดูไม่ดีพยายามมาลงดูยังใส่ไม่เยอะละ
ဒီချက်ကြောင့်မယ်စစ်ကောင်စီဟာသူတို့အာဏာသိမ်းတော့အခြေအနေတစ်ခုကိုအများပြည်သူသိရှိခဲ့တဲ့အတွက်ဥက္ကမောင်ဇော်နဲ့သူ့ရဲ့လက်ထောက်ရှင်းနေတဲ့အပေါ်မှာဖိအားပေးပြီးတော့အမှုနဲ့ပတ်သက်ပြီးတားမြစ်ပိတ်ပင်တာတွေလှုပ်လာပုံလဲရပါတယ်။တမရဦးမြင့်ထွက်ဆိုတာနဲ့ရုံးတော်မှာစစ်ဆေးမေးမြန်းတာတွေကိုအများပြည်သူတီးခွင့်ရှိမရှိ၊တောင်းဆဆူကြီးကမေးမြန်းခဲ့တာမှတရားရုံးကလည်းတရားခွင ဒီနေ့ကျွန်တော်တို့ရဲ့အထွတ်ဆိုချက်တွေဟာတသက်အဖြစ်တရားဝင်ထွတ်ဆိုချက်တွေဖြစ်ပြီးတရားရုံးကလည်းပိတ်ထားတာမရှိတဲ့အတွက်ရှင်နေဦးခမောင်စောကမီဒီယာတွေကိုပြန်ပြောခဲ့တာဖြစ်ပါတယ်။အဲ့လိုပြောတဲ့အတွက်ပြည်မနာမျိုးနဲ့အုပ်ချုပ်ရေးမှုယုံကရှင်နေဦးခမောင်စောကိုခေါ်ပြီးတော့ရာဇဝတ်ကျင့်သုံးဥပဒေပုံမှန်တရား 46 ရာအမှုနဲ့ပတ်သက်ပြီးပြည်တွင်းပြည်ပကမီဒီယာအဖွဲ့အစည်းတွေအပြည်ပြည်ဆိုင်ရာအဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တွေအာရန်ဂျီတွေနိုင်ငံသားဆိုတာတာဝန်ရှိသူတွေပါဝင်မြေတီပြင်ပအဖွဲ့အစည်းကပုဂ္ဂိုလ်တွေကိုမှဒါရိုက်တော်၎င်းသွယ်ဝိုက်ရေးတော်၎င်းတခြားတနည်းနည်းနဲ့ဆက်သွယ်ဆောင်ရွက်ခြင်းမပြုဘူးဆိုပြီးတော့တားမြစ်လိုက်ပါတယ်။တရားရုံးကတော့တားမြစ်ပြိပင်ထားခြင်းမရှိတဲ ไอ้ลูกตามยังไล่ด่ากันล้อเล่าสัตว์ทุบพ่อเปียสูบไปเงินกูที่ไกลเสียบีดอกเช่นนี้พ่อมาเลยพี่อาเปียดเชิงชาวยาโรยังนี่บาร์เลยตีด่าร่ากันรอสิกองสีหาดีมูเน่ปัตตาบีดอกเดือนสี่เส้นมูกูตาสีหันดามูเร่เล่าลานี่เดือดรู้อุบลเจ้าอยากคู่กันกาวยปีนี่เดือนสี่นี่พ่อมาเลยได้ยัยดอกละกันตัววัยดอกละกันตอนนี้เนี่ยพี่อาเปียเชิงชาวดารีเล่าลานี่เดือดรู้เบ้ตรงตามมาพี่บาร์เลย
อะไรไล่สามมูเน่ปัตตาบีสวยท่าเร่เลมูกูเต้าจานิกาเสียสีรามาร์ดสิกองสีบักกะตัดดีข้อเกเรยังงูนั่งมันยิ่งเจ้าหาอุปโภคเมตเตียจันดีดอกเข็มมีมีจวยลามาทวนายลุตัวมูเบสนายเงี้ยบาร์เลยขมิ้ว
ก็ยังในสุจิตินจะไปทักแกบ้างเช่นอากูสับปีรอที่จะเรียนไปด้วยเนี่ยมาเยสุนีกันมาNCAPยังจะพอตุนิจะอยู่ท่าเรือได้น่าพอสิวินี่เนี่ยยังยังลงเงินสั่งยานังยังยังสุนีบริโกสิกังสีเนี่ยสุนีมามาฮอบพูดจริงยาท่าเรือเลยเลยสิจะเดรียกูพิชเช่ในมือแต่สั่งดูเรียจ้าสุนีนี่นั่งมาพิเดลูอพยพไปสู่พวยท่าเรือยังยังลงเงินสั่งอุสังพวยกับเดียวไปBBS
คุณมีทุกเมื่อกูตัวเองสี่ปอดตัวเองก็เราพิจารณาเสียสิ่งชั่วดาชาวเนปีเชียงยาวตัวบ่าวอีกชาวเนปีแคนาเลยบีมันเองมาเชื่อปากกี่จ่าเลยบีบีเอสทีอันนี้เนี่ยกูรู้ชาวเนปีเดชินคามาสี่ก็เป็นแต่งดาที่เป็นกาลาที่ขี้เป่าเนี่ยอยู่ยุสาวาเลย
อ่ะสิ่งที่อันนั้นเป็นเรื่องที่มาจากนั้นเราดีเราบริษัทจะเสร็จไปตรงหัวชั่วสุดในเนี่ยที่จะมาขี้เป่าเข้ามาที่นี่อาจจะอยู่อันนั้นดีเราบริษัทจะเสร็จไปตรงหัวจากนั้นเราดีเราสู้กูไปเลยที่เข้ามาเจอเนี่ยลงเงินเสียงดีบ่แต่เราจะมาดูว่าพอที่เจอเนี่ยที่พี่อ้อยเราจะมาดูดีแรงจังบ่จะมาดูดีอันนั้นยี่ปีนี้ไม่ใช่สิเนี่ยยังมีเส้นเส้นเนี่ยจะมาดูจะมาดูดีบุ เฟรบีลองดูทุกดอกในแม่แรงจังกูบอกยาวเขียวันดูดูเลยจะโน้ตันดีอ่ะบอกดีอ่ะแค่เจ้าเดียวบอกมีอะไรกูเป็นนายจริงหรือเจ้าเดียวกาลามีอะไรหรือจงอาบินเนี่ยไอ้กูเป็นนายนี่ไอ้เจ้าเดียวกาลาเข็มเบาเลยจะโน้ตันดีลองดูยังยังยังจังเข็มเบาดีอ่ะดีลองดูบอกว่าจะเสียเป็นตรงหรือจะโน้ตันดาวยาอีเมนเดียแต่ยังอยู่ในนี้ที่มีชื่อเสียงยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังยังย
ဒီနိုင်ငံရဲ့အကျပ်တဲတွေကိုကိုဗစ်-19ဘာဝင်ကျန်းမာရေးဘာဝင်အထူးအကျပ်တဲတွေကတော့ဟိုဖြစ်ပေါ်စေတဲ့လေလို့ကျွန်တော်ပြောလို့ပဲသုံးသပ်ထားပါတယ်။အခုဒီစစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းအချိန်ကြီးကျွန်တော်မေးချင်ပါတယ်စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းမှာ NCA ကမရှိတော့ဘူးဆိုပြီးတော့ပြောနေဆိုနေတဲ့ဆွေးနွေးတဲ့နေလည်းကျွန်တော်ကြားပါတယ်ဒါပေမဲ့လေ NCA သဘောထားကတ
ဆရာ့ဘာသဘောတူရဲ့ကြက်တိုင်းဆက်ရှိနေပဲဆိုပြီးတော့ယူစားတဲ့အဖွဲ့အစည်းလည်းရှိပါတယ်အဲ့တော့ပီပီအက်စီအနေနဲ့ဘယ်လိုယူစားပါလဲကျွန်တော်တို့လည်းနောက်တိုင်းဒီလိုပါလေနိုင်ငံရေးရအမြင့်ဆုံးစာချုပ်ကမှတ်ရရှိခဲ့တာကတော့အားလုံးသဘောတူညီပြီးတော့ပြောလို့ပြောလည်းရင်းနှီးပြီးတော့သဘောတူညီကြည့်ယူတာမဟုတ်ဘဲနဲ့အကျေရဲ့ရှိနိုင်သူတွေပြီးတော့သဘောတူညီစာချုပ်ထုတ်နိုင်ခဲ့တာကပြ ဒီနေ့ကျွန်တော်တို့ဘောဓိစာကျောကအန်စီရဖြစ်ပါဒီအန်စီမှာဖယ်ရပြီးတော့သူ့ထူထောင်မယ်ဆိုတဲ့ဟာကိုဖယ်ရပြောစကားလုံးကိုတမတော်ပဲပါအောင်အင်အားကြီးအကုန်လုံးလက်ခံပြီးတော့ဘောဓိဉာဏ်ခဲ့တာဒီစာကျောမှာပဲဖြစ်ပါအဲ့တော့ဒီအန်စီစာကျောဉာဏ်ရတာရောစာကျောဉာဏ်ရှိမယ်အဲကျွန်တော်တို့ဒီအစီအဉ်ရတာရောအခုလက်ရှိအကောင်တွေပေါ်တဲ့အခါမှာအန်စီရရဲ့ခေတ္တရာတွေရောဒါအောင်ဆိုကျွန် ဖေရော်လက်စီရဲ့နေမှာအနာပေးနေနှစ်ရက်နေမှာကျွန်တော်ကထုတ်ပြန်ပြန်ကြရရှိပါတယ်အဲ့ဒါတော့ဘာလို့ဆိုလို့ရှိရင်ဖြစ်တော်စီနဲ့ကျွန်တော်နိုင်ငံရေးမထူးမြင်ဘူးလို့ကျွန်တော်ထုတ်ပြန်ပြန်ကြခဲ့အဲ့ဒါဘာကြောင့်လဲဆိုတော့ဒီ NC အကောင့်ဖော်မှုဆိုင်ရာမူပေါင်းလုပ်ငန်းကျင်ပြည်ကနိုင်ငံရေးဆွေးနွေးမှုလို့ကျွန်တော်တို့ဆွေးနွေးပြောတာဖြစ်ပါတယ်။နှစ်ဆက်ရာပြီးပြည်လို့ဦးလာကလည်းအချင်းပါကပြောအဲဒီ NC အဲ့နဲ့ကျွန်တော်တို့ဒီပြည်ဖို့ဆွေးနွေးဖို့ဆိုတာဟာအပြေရှားဖို့ဆိုတော့ကျွန်တော်ထုတ်ပြန်ကြေညာခဲ့ပါတယ်။အဲ့ဒါကတော့သို့သောကကျွန်တော်တို့ဒီဖေဖော်ဝါရီနှစ်ရက်မြောက်ထုတ်ပြန်ခဲ့တဲ့သဘောထားနဲ့ကျွန်တော်တို့ကွဲလွဲမှုရှိပါဘူး။အတချို့ကလည်းကွဲလွဲတယ်လို့ပြောမှာကွဲလွဲပါကြောက်ကွဲပြားတာဖြစ်ပါတယ်။ကျွန်တော်ကွဲပြားချက်ကတော့ဘာလဲဆိုလို့ရှိရင်ကျွန်တော်တို့ဒီဖေဖ
ဒီကနေ့ကျွန်တော်တို့ဘာသာနာရေးနေမှာကျွန်တော်တက်ဆိုင်ယူအားလုံးနဲ့တွေ့ဆုံဆွေးနွေးအကြံအစည်ကိုပြောတာကတော့လက်ရှိဖြစ်ပေါ်နေတဲ့စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့နိုင်ငံရေးအကြက်တဲပေါ့မှာအထူးသဖြင့်အကြက်သေးတွေကိုကျွန်တော်ဖြည့်ရှင်းနိုင်ဖို့ပဲဖြစ်ပါတယ်အဲ့ဒါတွေကတော့ NCA အနှစ်သာရအထူးတန်းကျွန်တော်ဆက်လက်ဆောင်တော့မှာဖြစ်ပါတယ်ဟုတ်က
နိုင်ငံရဲ့အစိပ်ပိုင်းတရဦးဆောင်မှုအစိပ်ပိုင်းတရအနေနဲ့ဆွေးနွေးဖက်အဖြစ်လက်ခံရဆိုတဲ့သဘောလား
ကျွန်တော်တို့ကတော့အဲ့ဒီဟာကတော့ကျွန်တော်တို့အတွင်းမှာဒါအားလုံးဒီအခြေအနေကတော့စစ်ကောင်စီရဲ့အခြေအနေအနေထားပေါ်လဲမှုဒီမှာလို့ကျွန်တော်ဒါပြောရမှာဖြစ်တာကျွန်တော်တို့ကတော့ကျွန်တော်တိုင်းပြည်ကိုဒီလက်ရှိအကျပ်တဲတွေကိုကျွန်တော်တို့ကတော့ဒီဆွေးနွေးပြီးတော့သက်ဆိုင်တဲ့သူတွေကြမှာဆွေးနွေးဖြေရှင်းကြဒါတော့အကောင်းဆုံးဖြစ်မယ်ဒီနည်းလမ်းကဆိုတော့အမြင်နဲ့ဒါကိုကျွန်တော်ထုတ်ပြန်မယ်အဲ့တော့ဒီလိုပြေဆုံးဆွေးနွေးတဲ့အခါမှာတော့စစ်ကောင်စီကတော့ဆွေးနွေးတဲ့အဖြစ်ရှိခြင်းမရှိခြင်းလည်းစစ်ကောင်စီနဲ့လည်းသက်ဆိုင်နေပါလိမ့်မယ်
စစ်ကောင်စီဘက်ကတော့သူတို့ရဲ့ရှေ့လုပ်ငန်းစဉ်မှာ SCA ကိုဆက်သွားဖို့ဒီပြင်းငင်းငင်းကြီးကိုတိဆောက်ဖို့ပြောရမယ်ဆိုရင်အပြစ်ခတ်ရစဲကြီးကိုလည်းသူတို့ဆက်တိုးထားတာရှိပါတယ်သူတို့ဘက်ကတော့ဆက်ပြီးတော့ဆွန်းနေမယ်ဆိုတဲ့ဆက် SCA ကိုဆက်လက်အကောင့်တွေဖော်သွားမယ်တိုးချက်သွားမယ်ဆိုတဲ့ယူဆပြောဆိုမှုတွေကျွန်တော်သတိထားမိပါတယ်ခင်ဗျာအဲ့တော့စစ်ကောင်စီကလုံမဲ့ငင်းငင်းကြီးလုပ်ငန်းစဉ်နဲ့ပတ်သက်လို့ရော PPSC ကဘယ်လိုသဘောထားပါလဲ
အဒီငင်းငင်းကြီးလုပ်ငန်းစဉ်လို့ပြောတဲ့အခါမှာစစ်ကောင်စီကပြောချင်တဲ့ငင်းငင်းကြီးလုပ်ငန်းအဲ့နဲ့ကျွန်တော်တို့ပြောနေတဲ့ငင်းငင်းလုပ်ငန်းစဉ်ထဲမှာခွာခြားချက်ကတော့ကျွန်တော်တို့ဒီ NCE တွေကနိုင်ငံရေးစီးနင်းမှုဆိုင်ရာလုပ်ငန်းစဉ်တွေကိုကျွန်တော်တို့မဆွေးနွေးဘူးတက်တော့အဲ့ဒီအဓိကအချက်ကဘာလဲဆိုလို့ရှိရင်ကျွန်တော်တို့ဒီ NCE မှာကကျွန်တော်တို့နိုင်ငံရေးစီးနင်းရေးကနိုင်ငံရေးဆိုတာဒီမှာပြည်လူမှုရေးစောက်တင်များတဲ့ဆိုရနိုင်ငံရေးဆိုတာဖြစ်ပါနိုင်ငံရေးဆိုတာလက်ထက်မှာနိုင်ငံရေးစီးနင်းရေးရဖြစ်ပါအထူးသဖြင့်ဒီလူမှုရေးစောက်တင်များတဲ့လွှတ်တော်ရှိရဖြစ်ရမယ်လူမှုရေးစောက်တင်များတဲ့အစိုးရနိုင်ငံရေးအစိုးရရှိရမယ်အဲ့ဒီကာလမျိုးမှာကျွန်တော်နိုင်ငံရေးဆွေးနွေးလို့ရတာဖြစ်ပါတယ်ဒီစစ်ကောင်စီကတော့ဒါလူကြီးကရေတောက်တင်ရောက်ထားတဲ့နိုင်ငံရေးအစိုးရလည်းမဟုတ်ဘူးလူကြီးကရေတောက်တင်ရောက်တဲ့လွှတ်တော်လည်းမရှိဘူးဒီကာလမျိုးမှာကျွန်တော်ဒီနိုင်ငံရေးဆွေးနွေးလို့မရကမ္ဘာဖြစ်ပြောနေဒီငွေအဲ့ဘာလဲ NCE နဲ့ပတ်သက်တဲ့ဆွေးနွေးမှုကိုကျွန်တော်လုပ်လို့မရပါဘူးဒါမှမဟုတ်စစ်ကောင်စီကပေါ်ဆောင်တဲ့ညီနာကိုကျွန်တော်တို့ကတော့ဘယ်လိုမျိုးနဲ့ပေါ်ဆောင်မှာကျွန်တော်မသိနိုင်ဘူးကျွန်တော်တို့ကတော့အဲ့လိုအချက်လက်တွေမတွေ့ကြုံနဲ့ဒီနိုင်ငံရေးဆွေးနွေးမှုညီငယ်ဆွေးနွေးမှုပေါ့ BDS เนี่ย 6
เดือนมาไม่ออกโอเคปีแก่ดิNCA 6 ปีอคันนาสิกองสีก็ปิลุตาရှိပါတယ်ခင်ဗျာကျွန်တော်တို့သိရသလောက် PBSD ကိုဖိတ်တယ်လို့သိရပါတယ်ခင်ဗျာအရင်တော့ဆိုရင်တော့အစိုးရ၏အနေနဲ့ကPBSD
โอเคကျွန်တော်တို့ဒီဆက်ဆံရေးနဲ့ပတ်သက်နေတာတော့ကျွန်တော် ไฟนอลลิมิตไตนี่สุบองค์ความเป็นไปได้ตัวอนิจจาธิรอบ่นี่อเลเลเลเลขึ้นไปแล้วอะคือว่าเนาะนอกไปมาสิกองค์นี้เนี่ยนะเนาะเราก็ไปเจอสัตว์นี้ไว้ถูกต้องพี่แล้ว
နောက်တစ်ခုကတော့ဒီစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဆန္ဒပြမှုတွေအကြမ်းဖက်နှိမ်နှင်းခံပြီးတဲ့နောက်မှာဒီလက်နက်ကိုင်လှုပ်ရှားမှုတွေဒေသလိုက်ပေါ်လာတာရှိပါတယ်ခင်ဗျာဒါပြင်တိုင်းသားဒေသတွေမှာလက်နက်ကိုင်တော်လှန်လို့တဲ့လူငယ်တွေလည်းတော်များများရောက်နေတယ်လို့တပ်ဖွဲ့တွေဖွဲ့တာလည်းကျွန်တော်သိထားပါတယ်ခင်ဗျာအဲ့တော့ဒီလှုပ်ရှားမှုတွေနဲ့ပတ်သက်လို့ရော
ဒီလျှောက်ရှားမှုအပါအဝင်ပေါ့နော်ဒီလူဦးတော်လိုက်ပုံပေါ်လာတာကျွန်တော်တို့တိုင်းပြည်ရဲ့နိုင်ငံရေးတောင်းဆိုချက်အရာဖြစ်တယ်ကျွန်တော်ဒီပြည်ရဲ့နိုင်ငံရေးတောင်းဆိုချက်အရာဒီတိုင်းပြည်ရဲ့နိုင်ငံရေးလူအခြေအရပေါ်ပေါက်လာတဲ့လှုပ်ရှားမှုတွေလို့ဒီကျွန်တော်သိမှတ်ဖြစ်ပါတယ်ဒါကြောင့်မို့လို့လည်းဒီပြည်ပြန်ပါဝင်ပေါ့နော်ပြည်ပြန်လှုပ်ရှားမှုအပါအဝင်ဒီလူဦးတော်နဲ
สู่ปองนี่เนี่ยทางเนี่ยจะติดใจอยู่ชุดก็ใช้ยัดยาแล้วค่อยๆนี่เนี่ยเว้ยที่ผมมาทางนี้จะอะไรอยู่ชีวิตว่ะไอ้จะใช้เนี่ยมาเว้ยกูดีปิดูกับเว้ยตัดดีสูบเราจิตาไล่ปอลาร์ชีวิตว่ะไอ้เราปิดูกับเว้ยตัดดีดีแล้วนักไอ้ลูกชามูรีกูแต่หน้าจิตาเรามาชี้ใส่ไปดูตินะปีนี่ราชีวิตกูนี่ปีนี่ราชีวิตสูบเราสิ่งของสิ่งนั้นเราชิลเลอร์มาจากหน้าสูบเว้ยตัวเปลี่ยนอ่ะจะต้องตีชามีว่ะเลยสิไอ้เนี่ยปัตตุลู
ကျွန်တော်တို့ဒီပြည့်စုံလို့ရတယ်ဒီသဘောထားဒီလိုမျိုးရောက်တာတစ်ချက်ချင်းဆောင်ရွက်ဆောင်ရွက်ရတယ်ဆောင်ရွက်လို့ရတာဖြစ်ပါတယ်တနည်းအားဖြင့်ပြောရရင်ကျွန်တော်တို့ဒီဒီတိုင်းနာလက်နက်ကန်တော်လိုင်းစိတ်ကြီးအားလုံးရဲ့ဘုံဉာဏ်ချက်ပြပါတော့ဒီကဲဆရာနာရှင်ဒီချုပ်နေပြီးတော့ဖယ်ရဲပြည်တော်စုထူတော်မှုဆရာနာရှင်ဒီချုပ်နေဖို့လုပ်ကြတာဖြစ်တဲ့အတွက်
ဒီနေ့ကိုပေါ်ဆောင်တဲ့နေ့ကြီးရက်ပြီးပြီကာရီယာအတွင်းတရံလေးမတူသေးဘူးလေဘုံမှန်ချက်ဥပ္ပဇ္ဇတိရဲ့အတွက်ကိုအတန်းကာနဲ့ကိုဆောင်ရွက်ကြတာဖြစ်ပါတယ်။ဆောင်ရွက်နိုင်တဲ့အတိုင်းသာဒီပြည်ရောက်တော့ကွာချမှုရှိတယ်လို့ဥပ္ပဇ္ဇကျင်ရတာဖြစ်ပါပဲ။ကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်။တိုင်းသားဖွဲ့စည်းပြီးကိုပြင်းထုံးလုပ်ပါဝင်တိုင်းသားဖွဲ့စည်းပြီးအနေ ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့
ที่เรียกที่ว่าที่เรียกที่ที่นี่มาจันโอ้แต่ยาวมันทุกอย่างที่นี่ก็ได้ใช่ไหมเอ้ยแบบอะไรสิ่งแต่ก็มันจะอยู่กับวิญญาณกูเป็ดเช็ดเดือดหรือสิ่งของที่อาจจะอะไรก็ฮะจันโอ้แฟนดีก็มูสิ่งกูจะมูน่าสนใจดีนั่นไงที่จะมาอยู่นั่นไงเช่นนั้นมูจะกูจีตัวก็หันตาเช็ดเดือดหรือจันโอ้แต่ยาวมันทุกอย่างที่เราไม่ใช่ปะที่นี่สิ่งของที่เราอนาคตไงเด็กเช่นนั้นจันโอ้ยังไงยังไงสิ่งกูยึดกับตัวเราที่นี่
จำนวนการจีมาในงานเจ็ดเดือนที่ว่าเองที่ในงานที่ว่าเองที่ในเจ็ดเดือนที่ผ่านมาเนี่ยจะรู้ไปจำนวนที่เป็นยังไงบ้างโอเคคุณมิชชั่นเจสุมีอะไรจะมาเล่าไหมครับคุณลูกพี่จ้าบีครับ
မြန်မာရေးဆွေးနွေးခန်းအစီအစဉ်ကိုနှာစင်ကြရတာပါရှင် VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်လို့ရတယ် VOA ကိုတေးသချင်းနဲ့တောင်းလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese.voanews.com ဖြစ်ပါတယ် VOA Facebook စာမျက်နှာ Messenger ကနေလည်းစာပေးဖို့ဆက်သွယ်နိုင်ပါတယ်ရှင်
VOA ကနေတနစ်တာနောက်ဆုံးသတင်းတွေကို email ကနေတစင်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet ဆာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစေ။VOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင
် VOA ရဲ့ဒီနေ့မှညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ32 kHz 933ညလိုင်းဒိုမီတာ32 kHz 938ညလိုင်းဒိုမီတာ51 kHz 985နဲ့လိုင်းလက်မီတာ190 kHz 1905တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဒုတိယပိုင်းနိုင်ရွေးအစီအစဉ်တွေမှာတော့တနင်္ဂနွေညတိုင်းတင်ဆက်နေကြအပတ်စဉ်ကဏ္ဍတွေကကမ္ဘာသတင်းတွေကမြန်မာသတင်းမြန်မာပြည်ကပေးစာများနဲ့တူတာသတင်းတွေကတူတာအစီအစဉ်တွေကိုရှုစားနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့မတ်အင်ဂျင်နိုင်အစီအစဉ်တင်ဆက်တဲ့ကမ္ဘာသတင်းတွေကမြန်မာနိုင်ငံဆိုင်ရာသတင်းဆောင်မကောက်နှုတ်ချက်အစီအစဉ်ကိုနားဆင်ရှုစားကြအောင်ပါရှင်
။မင်္ဂလာပါရှင်။ကမ္ဘာသတင်းတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်မတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မအင်ဂျင်နိုင်ပါ
ဖက်စီခံထားရတဲ့မြန်မာသမ္မတတရားရုံးမှာထွက်ဆိုဆိုတဲ့ခေါင်းစဉ်နဲ့ NHK ဂျပန်သတင်းဌာနမှာဖော်ပြထားတဲ့ဆောင်းပါးကိုအရင်ဆုံးတင်ပြမှာပါဖေဗူလာအနာသိန်းချိန်မတိုင်ခင်လေးမှာသူ့ကိုယာရုကနေနှုတ်ထွက်ဖို့စစ်တပ်ကလာပြီးအတင်းအကျပ်ဖိအားပေးတာကိုလက်မခံခဲ့ဘူးလို့ထိမ့်သိမ်းခံထားရတဲ့သမ္မတဦးဝင်းမြင့်ကထွက်ဆိုခဲ့တယ်လို့ဆိုပါတယ်သမ္မတဦးဝင်းမြင့်ကိုအင်္ဂါနေ့ကရုံးထုတ်စစ်ဆေးခဲ့တာပါသူကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့အတူဖေဖော်ဝါရီလ၁ရက်နေ့ကလေးကဖမ်းဆီးခဲ့တာဖြစ်ပါတယ်။သမရဦးဝင်းမြင့်ကိုစူပူအောင်လှုံ့ဆော်မှုအပါအဝင်စွဲချက်ပေါင်းများစွာနဲ့ရုံးတင်စစ်ဆေးနေတာပါ။သူရှိနေပြောဆိုချက်အရဖေဖော်ဝါရီလ၁ရက်နေ့အစောပိုင်းမှာစစ်တပ်အရာရှိတွေသူ့စီလာပြီးကျန်းမာရေးမကောင်းတဲ့အတွက်ယာရုကနေနှုတ်ထွက်ဖို့ပြောဆိုခဲ့ကြောင်းသမရဦးဝင်းမြင့်ကထွက်ဆိုခဲ့တယ်လို့ဆိုပါတယ်။ဒါအပြင်တကယ်လို့ငင်းဆန်မယ်ဆိုရင်တမရအနေနဲ့ NDA အများအပြားရှိနိုင်တယ်လို့စစ်အရာရှိတွေကချိန်ချောက်ခဲ့ပေမဲ့သူကတော့ကျမ်းမာရေးအခြေအနေကောင်းမွန်ပြီးစစ်တပ်ပြောတာကိုလက်ခံမဲ့အစားတေတာကပိုပြီးကောင်းတယ်လို့ပြန်ပြောခဲ့ကြောင်းတမရဦးဝင်းမြင့်ကထွက်ဆိုခဲ့တယ်လို့ဆိုပါတယ်။မြန်မာစစ်တပ်ကတော့သူတို့အာဏာသိမ်းခဲ့တာဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီဖြစ်တယ်ဆိုတာကိုအကြောင်းပြဖို့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ပါတီအပြည့်အသက်အနိုင်ရခဲ့တဲ့2020ပြည့်ရွေးကောက်ပွဲမှာမဲလိမ်လည်မှုတွေရှိခဲ့တယ်ဆိုပြီးဆွဆွဲပြောဆိုထားပါတယ်။ဒါပေမဲ့ဥပဒေကျွမ်းကျင်သူတချို့ကတော့ဦးဝင်းမြင့်ကိုဖမ်းဆီးပြီးအရင်စစ်ဘုကြုံဟောင်းတဦးဖြစ်တဲ့ဒုသမရကိုသူ့နေရာမှာအစားထိုးခန့်အပ်နိုင်ငံတော်အရေးပေါ်အခြေအနေကြီးညာတာဟာဖွဲ့စည်းပုံနဲ့မညီဘူးဆိုပြီးမှတ်ချက်ပေးခဲ့ကြပါတယ်။အခုလိုသမရဦးဝင်းမြင့်ရဲ့ထွက်ဆိုချက်ကြောင့်စစ်တပ်အာဏာသိမ်းမှုဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးဆိုတဲ့ဒီမိုကရေစီလိုလားသူတွေရဲ့ဆွဆွဲပြောဆိုချက်တွေကိုပိုးပြီးခိုင်မာစေကြောင်းဆောင်းပါးမှာဖော်ပြထားပါတယ်ရှင်။အာဆီယံနဲ့မြန်မာဆက်ဆံရေးတင်းမာနေတဲ့အထူးတန်တမန်ရဲ့မြန်မာခီးစဉ်ဖြတ်သိမ်းမှုဆိုတဲ့ခေါင်းစဉ်နဲ့ AP သတင်းမှာ Grand Pack ရေးသားထားတဲ့ဆောင်းပါးကိုဆက်လက်တင်ပြမှာပါ။အာဆီယံအထူးတန်တမန်ကမြန်မာနိုင်ငံခီးစဉ်အတွင်းတွဲဆောင်ဖို့အဆိုပြုထားသူတွေတဲ့ထုတ်ချခံရတဲ့အရတားကောင်းဆောင်ဒေါက်ဆန်းစုကြည်နဲ့အခြားသူတွေနဲ့တွဲဆောင်ခွင့်မရနိုင်ကြောင်းသူတို့အကြောင်းပြန်ကြားပြီးတဲ့နောက်အထူးတန်တမန်ကခီးစဉ်ကိုရုတ်တရက်ဖျက်သိမ်းခဲ့ကြောင်းမြန်မာစစ်ကောင်စီကကြာတာပတိနေ့မှာသတင်းထုတ်ပြန်ခဲ့တယ်လို့ဆိုပါတယ်ခီးစဉ်ထက်သိမ်းမှုဟာအထူးတန်တမန်ရဲ့လှုပ်ဆောင်မှုကိုဟန်တားတဲ့အတွက်မြန်မာစစ်ကောင်စီကိုအပြစ်ပေးဖို့တချို့သောအာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့သဘောထားတွေကိုပိုပြီးတင်းမာစေပါရယ်။မလေးရှားနိုင်ငံကဆိုရင်ဒီလနှောင်းပိုင်းမှာကျင်းပမယ့်အာဆီယံထိပ်သီးဆွေးနွေးပွဲမှာစစ်ကောင်စီကောင်ဆောင်ဗိုလ်ချုပ်မှုကြီးမေအောင်နိုင်ကိုဖိတ်ကြားခြင်းမပြုဖို့အဆိုပြုထားပါရယ်။ ဒီသတင်းပတ်အတွင်းမြန်မာနိုင်ငံကိုလာဖို့သဘောတူထားပြီးဖြစ်ပေမဲ့သူတွေ့ဆုံလူသူတွေနဲ့တွေ့ခွင့်ရမှာမဟုတ်ဘူးလို့အကြောင်းပြန်ကြားခဲ့ပြီးတဲ့နောက်အာဆီယံအထူးတနမန်ဖြစ်တဲ့ဘရူနိုင်းဒုတိယနိုင်ငံသားရေးဝန်ကြီးအေရဝွန်ယူဆုဖ်ကခီးစင်ကိုဖြတ်သိမ်းခဲ့ကြောင်းစစ်ကောင်စီနိုင်ငံသားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ခဲ့ပါတယ် ဒါပြင်မြန်မာနိုင်ငံဟာပြည်ရင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုဦးစားပေးဆောင်ရွက်နေတာကြောင့်တည်ဆဲဥပဒေတွေနဲ့အညီခွင့်ပြုချက်ထက်ကျော်လွန်တဲ့တောင်းဆိုချက်တချို့ကိုလက်ခံဖို့ခက်ခဲလိမ့်မယ်လို့စစ်ကောင်စီနိုင်ငံသားရေးဝန်ကြီးဌာနရဲ့အကြေညာချက်ကဆိုပါတယ်။အာဆီယံအနေနဲ့အဖွဲ့ဝင်နိုင်ငံတိုင်းနိုင်ငံရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်ခြင်းမရှိရဆိုတဲ့အခြ ဒေတာရင်းတင်ရေးအတွက်ပါအန်ဒီရဲ့ဖြစ်စေနိုင်တာကြောင့်အရေးယူလှုပ်ဆောင်မှုဟာမျှတမှုရှိတယ်လို့ယူဆထားကြောင်းဆောင်းမမှာဖော်ပြထားပါတယ်ရှင်။နောက်ဆုံးအနေနဲ့မြန်မာနိုင်ငံမှာစီးပွားရေးအကျအတဲဆိုရမှုကြောင့်ငွေကြေးတန်ဖိုးကျစင်ပြီးဒေါ်လာအကျအတဲနဲ့ရင်ဆိုင်နေရဆိုတဲ့ခေါင်းစဉ်နဲ့ဘလူးမ်ဘတ်စီးပွားရေးသတင်းစာဆောင်မှာခိုင်လင်းကျော်နဲ့ လီလီယန်ကာရူနန်ဂန်ပူတွဲရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။တနင်္ဂနွေနေ့အတိုင်းအတာနဲ့ကိုဗစ်ကန့်သတ်ချက်တွေရှိနေတာ၊စီဒီအမ်အာနာဖီဆိုင်ရေးလှုပ်ရှားမှုတွေကြောင့်ပုံမှန်စီးပွားရေးလုပ်ငန်းတွေနဲ့ပို့ကုန်လုပ်ငန်းတွေထိခိုက်နေတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာမကြုံစဖူးဒေါ်လာရှားပမှုအကျအတဲဖြစ်နေချိန်ပြည်တွင်းငွေကြေးကျဆင်းနေမှုဟာသွင်းကုန်စရိတ်ကိုမြင့်တက်စေသ ီဆိုရစေခဲ့ပါတယ်။ဖေဖော်ဝါရီလအာနာသိမ့်ကြီးကလေးကကျန်းဝေတန်ဖိုး90ရာခိုင်နှုန်းလောက်ကျဆင်းခဲ့တဲ့အကြောင်းရင်းတွေမှာအမေရိကန်ပြည်ထောင်စုမှာရှိတဲ့မြန်မာရဲ့အရန်နိုင်ငံသားငွေထိန်းချုပ်ခံရမှုနဲ့ပပောင်းဆောင်ပါဝင်သဘောတူထားတဲ့အကူအညီတွေယာယီရပ်ဆိုင်းထားမှုတွေလည်းပါဝင်တယ်လို့ဆိုပါတယ်။ဒီနှစ်ခုစလုံးဟာနိုင်ငံသားငွေရရှိရေးအဓိကအရင်းမြစ်တွေဖြစ်ပါတယ်။ငွေသားထုတ်ယူမှုကန့်သတ်ချက်တွေဟာဒဏ်တွေမှာငွေအနှံဖို့အတွက်စိုးရိမ်မှုတွေကိုဖြစ်ပေါ်စေပြီးအမေရိကန်ဒေါ်လာဒါမှမဟုတ်စင်ကာပူဒေါ်လာဒါမှမဟုတ်ထိုင်းဘတ်လိုငွေကြေးတွေကိုပဲကြကြပြက်ပြက်ရှာဖွေကင်ဆောင်ဖို့လှုံ့ဆော်ပေးနေတာဖြစ်တယ်လို့လေလာသူတွေကသုံးသပ်ပါတယ်။ဒေါ်လာငွေအကျပ်အတည်းကိုကြိုက်ကြိုက်ဖြည့်ရှင်းတဲ့အနေနဲ့မြန်မာနိုင်ငံတော်ဗဟိုဘဏ်ကနိုင်ငံသားငွေအထောက်ပံ့တွေကိုအရှိန်မြှင့်တင်တာပို့ကုန်လုပ်ငန်းရှင်တွေအနေနဲ့ရပ်ပေါင်း30အတွင်းဝင်ငွေတွေကိုအနှံကြားဖို့အမိန့်ပေးတာစတဲ့ကြိုးပမ်းချက်တွေဟာကျပ်ငွေတန်ဖိုးကျဆင်းမှုကိုထိန်းချုပ်ဖို့အောင်မြင်မှုမရခဲ့ဘူးလို့ဆိုပါတယ်။ငွေကြေးဆိုင်ရာအတက်အကျတွေကိုလေ့လာသုံးသပ်နေသူအာရှထိပ်တန်းပညာရှင်တဦးရဲ့အဆိုအရဒီနှစ်အကုန်ပိုင်းလောက်မှာဒေါ်လာကိုမြန်မာကျပ်ငွေ2400အထိကျဆင်းနိုင်ပြီး2020အကုန်မှာကျပ်ငွေ3200အထိရောက်ရှိသွားနိုင်တယ်လို့ခန့်မှန်းထားပါတယ်။ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အရတအစိုးရကိုစစ်တပ်ကဖြုတ်ချခဲ့တဲ့အတွက်လမ်းမော်ထွက်ဆန္ဒပြမှုတွေနဲ့ရင်ဆိုင်ခဲ့ရတဲ့အတိုင်းမီမှာအခုလိုငွေကြေးရောင်းဝယ်မှုအပေါ်ထိခိုက်မှုဟာနောက်ဆုံးအကျက်အတည်းတစ်ခုဖြစ်လာတယ်လို့ဆိုပါတယ်။ကိုဗစ်ကာကွယ်ရေးတနိုင်ငံလုံးအနှံ့ကန့်သတ်ချက်တွေရှိနေတာဆရာနာသိမ့်မှုကိုစန့်ကျင်တဲ့အမိတ်မနာခံရေး CDM လှုပ်ရှားမှုတွေဟာပုံမှန်စီးပွားရေးလုပ်ငန်းတွေပေါ်တက်ရောက်မှုရှိခဲ့တယ်လို့အထည်ချုပ်လုပ်ငန်းလေယာထွက်ကုန်အပါအဝင်အခြားကုန်စည်တင်ပို့မှုတွေကိုကျဆင်းစေခဲ့ကြောင်းဆောင်းမမှဖော်ပြထားပါတယ်ရှင်
ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်မြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်အပေါင်းကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်
မင်းဂျင်းနိုင်စီစဉ်တင်ဆက်တဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံဆိုင်ရာဆောင်းပါးကောင်းထုတ်ချက်အစီအစဉ်ပြီးအခုတော့မအေးသနာချိုရဲ့မြန်မာပြည်ကပေးစာများကဏ္ဍအစီအစဉ်ကိုထုတ်လွှင့်ပေးကြပါရစေ
健身ブロメンガシネってばでとらしゃしん。ビューイを入れられとらしゃにやペーザーリ、イメイリ、ビューイ Facebook さんみんなもまラビュー入れじゃれとらしゃにや、マッチてね、メッセンジャーがさりこと、ミャンマービーがペーザーにあしせんがね、変更してばろめしん。なおばいまろビューイ定置とらしゃにこ、メタディレさんぴねミャンマーてちんにとぼねで、挑びペーうまってばやの。အခုအရင်ဦးဆုံးမင်္ဂလာအရန်ရှိတဲ့နှုတ်ခွန်းဆက်စကားလေးပြောလာပြီးဒီ Facebook ပေါ်ကသောရရှင်ရဲ့မှတ်ချက်လေးကိုပြောပြပေးချင်ပါသေး။ချစ်ချင်းမြတ်တာဆိုတဲ့သောရရှင်မှာမင်္ဂလာနဲ့နဲ့ခင်မှာမြန်မာပြည်ကြီးပြည်ရင်းစစ်အမြန်ငင်းပြီးတော့လွတ်လပ်သော Federal Democracy နိုင်ငံတည်ကြီး ပြန်ပြီး တော့ ထူထောင်နိုင်ပါစေ ပြည်သူတွေ အားလုံး ဆက်အာနာရှင် စနစ် လက်အောက်ကနေ လွတ်မြောက်ပါစေ ဘေးရန် ကင်းကြပါစေ တဲ့ ချစ်ချင်းမြတ်တာဆိုတဲ့ Facebook အကောင့်ပိုင်းရှင် ဆုတောင်းပေးလာတာဖြစ်ပါတယ် ကျေးဇူးအထူးတင်ပါတယ်ရှင် နောက်ထပ်သွားရှင် Fernando Gowin ဆိုတဲ့ သွားရှင် ကတော့ ကျွန်တော်တို့စီကို Messenger ကနေ ပြီး စာရေးလာတာပါ YouTube Channel နှစ်ခုလောက် လုပ်ပါလား တဲ့ USA ပဲဖြစ်ဖြစ် UK ပဲဖြစ်ဖြစ် မြန်မာပြည်သူတွေကို ကူညီပေးလို့ရအောင်ပါ လူတွေများများကြည့်လို့လွယ်လွယ်ကူကူရအောင်ပါ Facebook မှာရောတင်ပေးပါ လူတွေရှယ်လို့လွယ်လွယ်ကူကူရအောင်လို့ဗီဒီယိုမှာမြန်မာဘာသာနဲ့အင်္ဂလိပ်ဘာသာပြန်နှစ်မျိုးလုပ်ပါ တခြားနိုင်ငံတွေလည်းကြည့်လို့ရရင်တပတ်ကို2ရက်လွှင့်ပေးပါ စနေနေ့အင်္ဂါဗီဒီယို12မိနစ်18မိနစ်ကောင်းမယ်လို့ထင်ပါတယ်တဲ့ Okay, ဒီသွားရှင် Fernando ဆိုတဲ့သွားရှင် ဖြစ်ပါတယ် ဟုတ်ကဲ့ပါရှင် ဒီသွားရှင်ပြောလာတဲ့ YouTube Channel တင်ပေးပါဆိုတာသဘောပေါက်ပါတယ်နော် ဒါမဲ့အင်္ဂလိပ်လိုရောမြန်မာဘာသာနဲ့ပါ ဗီဒီယိုကို 17 မိနစ် 12 မိနစ် စာတင်ပေးပါဆိုတာ ဘယ်လို video မျိုးကိုပြောတာလဲတော့ ကျွန်မသိပြီးတော့သဘောမပေါက်ပါရှင် ဒါမဲ့ကျွန်မတို့ VOE ရဲ့ YouTube ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့တစ်လက်စာနဲ့ပြောပြပေးချင်ပါတယ်နော် ကျမတို့က VOE ထုတ်လွှင့်ချက်တွေအားလုံးကို YouTube ပေါ်မှာလည်းတင်ထားပေးတာပါ ဒါရိုက်ထုတ်လွှင့်ချိန်မှာလည်းရုပ်မြင်သံကြား website မြင်တာနဲ့ Facebook နီးတူ YouTube မှာဒါရိုက်ထုတ်လွှင့်ပေးတာဖြစ်ပါတယ် ကျမတို့ YouTube လိပ်စာက youtube.com/voebemis channel ဖြစ်ပါတယ် ဒီနေ့တော့မြန်မာနိုင်ငံကသွားရှင်နဲ့ YouTube ကိုတိတ်ပြီးတော့မတုံးကြပါနဲ့လေအခု Facebook ပြတ်တဲ့အခါပြတ်တာတွေဖြစ်လာတဲ့တောင်မလို့ YouTube မှာလာပြီးတော့ကြည့်ရတဲ့သူတွေအရင်ကတည်းကပုံများလာတာကိုတွေးရပါတယ်နော် ဘလိုနည်းနဲ့ပဲဖန်ဖန်ဖန်တဲ့နည်းကြီးအားလုံးနဲ့အဆင်ပြေလွယ်ကူပါစေလို့ဆုတောင်းပါတယ်ကျေးဇူးတင်ပါတယ် VOA အစီအစဉ်ကိုနားဆင်လာတာနှစ်ပေါင်း20ရှိပါတော့မယ်ဆိုပြီးရေးလာတဲ့နောက်ထပ်သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ် Messenger ကနေရေးလာတဲ့ဒီသောရရှင်ကမင်္ဂလာပါ VOA ကြီးကျွန်တော်က
2000 ခုနှစ်လောက်ကစပြီးတော့ VOA ကိုနားထောင်ခဲ့တဲ့သူပါ English lesson 4 နဲ့ဥကြော်စံသာတွေးဆမြင်မြန်ကန်းလေးတွေကိုတိတ်နှက်သက်သူပါ ఇంటర్నెట్ ခေတ်စားလာတဲ့အချိန်မှာလဲရေဒီယိုလေးနဲ့ပဲခုထိနားထောင်တတ်သူပါတိုင်းပြည်လိုအပ်ချိန်တိုင်းလူရဲနေရာကနေကျွန်တော်ရက်တည်ခဲ့ပါတယ်အရင်ကနိုင်ငံရေးသမားကိုဗစ်ကာလဂေဆေးရေးသမားခုတိုက်ခိုက်ရေးသမားအဖြစ်ပေါ်လေကုရော့စီးရေးတင်နီးပြအဖြစ်ပြန်တာဝန်ထမ်းနေပါတယ်ပြောချင်တာကကျွန်တော်လိုလူသားတွေအတွက် VOA ဟာအားသေးတစ်ခွက်ဖြစ်နေတဲ့အတွက်အရန်ကျေးဇူးတင်ကြောင်းပြောတာပါအမြဲတမ်းအောင်မြင်ပါစေ VOA ဦးစီသူအောင်မြင့်တဲ့အတူVOAအဖွဲ့သားအားလုံးကံကောင်းပါစေကျမ်းမာပါစေလို့လည်းဆုတောင်းပေးပါတယ်။အင်တာနက်ဖုန်းလိုင်းတွေမမိတဲ့တောနဲ့ကြီးနေရာမှာတုန်းကဆိုကျွန်တော်ရဲ့ရေဒီယိုလေးကကျွန်တော်အချစ်အဆုံးမိသားစုတူလိုပါပဲ VOAကြီးကျေးဇူးပါနော်ဒီစကားလေးတွေကိုမြန်မာပြည်ကပေးစာများအစီအစဉ်မှာဖော်ပြလို့ရရင်ဖော်ပြပေးပါနော်VOAကိုမီဒီယာကောင်းတစ်ခုအဖြစ်အမြဲလေးစားပါတယ်
ဟုတ်ပါရင်အင်တာနက်လိုင်းနေဖုန်းနေမမိတဲ့ခါမှာတော့ရေဒီယိုကသတင်းတွေရရှိဖို့အတွက်အကောင်းဆုံးမိတ်ဆွေဖြစ်ပါရဲ့နော်တော်ရဲတောင်တွေကနားဆင်နေတဲ့သတင်းရှင်တွေလည်းအားလုံးဘေးရန်ကင်းရှင်းကြပါစေလို့ဆုတောင်းမိပါတယ်နောက်ထပ်သတင်းရှင်တယောက်ရဲ့စာကိုလည်းဆက်ပြီးဖော်ပြပေးပါဦးမယ်မင်္ဂလာပါ
VOA မှာတင်ထားတဲ့ပထမဦးဆုံးPDF အသက်ရှင်တစ်ကြောင်းစင်မှာစီအာပီမှာတင်ထားတဲ့ပထမဦးဆုံးPDF video file တွေကသတင်းစင်ပွဲရာကျွန်တော်တို့ရဲ့အသက်ရှင်ကပါဆိုပြီးတော့ဒီသတင်းရှင်အဲ့ဒီဓာတ်ပုံလေးတွေနဲ့တကွာအစာရေးလာတာပါကျွန်တော်ကတော့VOA ဝိုင်းတော်သားများကိုအကိုအမလို့ပဲခေါ်ချင်ပါတယ်ကျွန်တော်လည်းVOA ဝိုင်းတော်သားတွေလို့သတင်းတင်ဆက်တာတွေလုပ်ချင်ပါတယ်စစ်သက်အာဏာမသိငင်ကဆိုကျွန်တော်လ ော်သားများလူဝင်ဆန္ဒပြုဝါကြပါစေ
။စိုက်ထူဝါတော်ရရှင်ဖြစ်ပါရင်အရင်ကသတင်းတင်ပြသူဖြစ်ကနေအခုသတင်းနားထောင်သူမြန်မာဒီမိုကရေစီရဲ့လက်နက်ဆွဲကိုင်တော်လှန်နေသူဖြစ်ပါလိမ့်မယ်။ဒီရီယာအစီအစဉ်လေးနောက်ပြီးတော့လက်ရှိဖြစ်ပေါ်နေတဲ့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ဒီအကြောင်းအရာတွေကိုနားဆင်ပြီးတော့ဆွေးနွေးရေးသားလာကြတဲ့တော်ရရှင်ရဲ့စာတွေကိုလည်းဖော်ပြပေးစီမားနေနော်။ငွေကြေးဖောင်းပွားမှုအကြောင်းကိုဆွေးနွေးကြင်လိုပါလို့ရေးလာတဲ့တော်ရရှင်ဗလာကြီးကတော့မြန်မာနိုင်ငံမှာလက်တွေ့ကြုံတွေ့နေရတဲ့စီးပွားရေးအခြေတဲကိုသူမြင်နဲ့ရှုထောင့်ကနေဆွေးနွေးလာပါတယ်
။အခုဖြစ်ပေါ်နေတဲ့အခြေအနေတရက်ကကျွန်တော်ကြိုတွေးထားခဲ့ပြီးမဲ့အခုလောက်အခြေအနေဆိုးမယ်လို့မထင်ခဲ့ပါဘူး။အဓိကကျတဲ့အခြေခံအကြောင်းရင်းတွေအများကြီးတွေကမှပထမဆုံးတစ်ခုကိုသုံးသပ်ရမယ်ဆိုရင်ယုံကြည်မှုပျောက်ဆုံးတဲ့အချက်ပဲဖြစ်ပါတယ်။တစ်ကနေပြန်မဆခြင်းပေမဲ့ကိုဗစ်ကာလအတွင်းအာဏာထသိမ်းလိုက်တာကဆပြီးတော့အမားကြီးတစ်ခုကိုဆက်လိုက်တာပါ။စစ်ကောင်းဆောင်တွေကအာဏာသိမ်းရေးကိုပဲအစီအစဉ်ရေးဆွဲထားပြီးတော့နောက်ဆက်လိုက်တဲ့ဒီစစ်ကမ်းပလန်ကိုရေးဆွဲမလာတာကအခုလိုအခြေအနေကိုရောက်လာစေပါတယ်။ စစ်ကောင်းဆောင်တွေမပြင်ဆင်ထားခဲ့တဲ့အလှည့်ပြောင်းနေတဲ့ကတချို့ကိုပြောရမယ်ဆိုရင်တော့စီဒီယံထုတ်ရှားမှုရဲ့ PDF ပေါ်လာရရဲ့ပြပစီပွားရေးပိတ်ဆို့မှုတာမကပြည်တွင်းမှာစစ်အုပ်စုကိုငွေကြေးစီးဆင်းမှုမပြုလုပ်ရေးအစီအစဉ်နောက်တရုတ်နိုင်ငံရဲ့ယုံကြည်မှုအပြည့်အဝမရတာစရပါပဲ။ဆာရှိမာဆိုလိုနောက်ရက်ဒီမှာထပ်ပြီးတော့ဆွေးနွေးပါမယ်
။ဆာရှိမာဆိုလိုနောက်ရက်ဒီမှာဆက်ပြီးတော့ဆွေးနွေးပါဦးမယ်ဆိုပြီးတော့ကိုဗလာကြီးဆိုတဲ့တော်ရရှင်မြန်မာနိုင်ငံကစီပွားရေးအခြေအနေနဲ့ပတ်သက်ပြီးတော့သူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆခြင်းနဲ့ဆွေးနွေးလာတာဖြစ်ပါတယ်။အခုပြောသွားသလိုပဲမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်ရေးသားလာကြတဲ့စာတွေကတော့ခုနောက်ပိုင်းမှာပို့ပြီးတော့များပါတယ်နော်ဒီထက်ကနောက်ထပ်သောရရှင်သောရရှင်တယောက်ကတော့ကုလသမဂ္ဂနဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်စာချက်ကိုအခုလိုပြောလာပါတယ
် VOA ကိုအရန်ကျေးဇူးတင်ပါတယ်သတင်းတွေထုတ်လွှင့်ပေးလို့ပါ UN ဆိုတာတကယ်တော့မရှိသင့်တော့ဘူးဘာလို့လဲဆိုတော့ဆုံးဖြတ်ချက်တခုကိုခြားဖို့နှစ်နဲ့ချီးနေတယ်လိုအပ်ရင်လိုအပ်သလိုဆုံးဖြတ်ချက်မချနိုင်ဘူးမြန်မာနိုင်ငံကအပြစ်မဲ့လူတွေထောင်နဲ့တောင်းနဲ့သေးနေတာရဲ့ UN ရဲ့စကားတွေစစ်တပ်ကအဖက်မလုပ်တာတွေသာကြည့်ရင် UN အဖွဲ့ရဲ့တိတ်ခါတော်တော်ကြနေပါတယ်မိတ်ဖက်နိုင်ငံတွေကိုချစ်တယ် VOA ကိုချစ်တယ်ဒါပေမဲ့ UN ကမြန်မာနိုင်ငံကအသက်ပေါင်း9သန်းလောက်သေးရင်တော့ဝင်လာလိမ့်မယ်လို့မျှော်လင့်ပါတယ်
ကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံအရေးမှာထိထိရောက်ရောက်ကူညီနိုင်ခြင်းမရှိတာအတွက်အထူးစိတ်မကောင်းဖြစ်ရပါတယ်ဆိုပြီးတော့ဒီသောရရှင်ရေးလာတာဖြစ်ပါတယ်။နောက်ထပ်သောရရှင်တစ်ယောက်ကတော့ VOA ဝန်တော်သားများမင်္ဂလာပါလို့အစားချပြီးတော့သူကတော့ကျမတို့မြန်မာနိုင်ငံတည်ရှိတဲ့ data တွင်အဖွဲ့အစည်းကြီးဖြစ်တဲ့ ASEAN နဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုအခုလိုရေးလာပါတယ်
။ VOA သတင်းတွေနားထောင်ပြီးတော့ပြည်သူတွေမျက်စိပွင့်နားပွင့်ဖြစ်ရတာနှစ်ပေါင်းကြာခဲ့ရပြီမို့ကျေးဇူးတင်ကြောင်းထပ်ပြောပါရစေ။ကျွန်တော်စိတ်ထဲဘူးရင်မကြတာလေးရှိလို့ပါကျွန်တော်ညံမီတလောက်တော့အာဆီယံဖွဲ့စည်းဆိုတာကပြည်သူ့ကိုကူစားပြုတဲ့နိုင်ငံအကျိုးတနည်းအားဖြင့်နိုင်ငံကိုကူစားပြုတဲ့ပြည်သူအများအကျိုးဆောင်ရွက်ဖို့ဖွဲ့ထားတာလို့ယူဆပါတယ်။အခုတော့မြေပြင်အနေထားတွေအရတွေ့မြင်ရတာကအာဆီယံနိုင်ငံအုပ်ချုပ်သူခေါင်းဆောင်အချင်းချင်းရဲ့အကျိုးကိုပဲရှေ့ရှုနေတဲ့အနေအထားမျိုးကြီးလားဗျ။ဥပမာကျွန်တော်မြန်မာနိုင်ငံကိုကြည့်ပါ။နိုင်ငံကိုကူစားပြုတဲ့ပြည်သူအများမှာကိုယ်စိတ်နှလုံးသုံးပါအတိဒုက္ခရောက်နေတာကိုအာဆီယံခေါင်းဆောင်တို့ကကိုကျင်းစာစေးအလင်းမရှိပဲလက်တဆုပ်စာအာဏာရှင်တွေရဲ့ယူသွမှုကိုတိတိကျကျနဲ့ဘာလို့များတူဝေနေအောင်လုပ်ပြနေရလဲကျွန်တော်နဲ့ပြည်သူအများစုတွေကတော့အာဆီယံဖွဲ့ဆိုတာကခေါင်းဆောင်ပိုင်းတွေအချင်းချင်းဖိမပြီးတော့လှုပ်ဆောင်မှုဖွဲ့စည်းထားတဲ့အဖွဲ့မဖြစ်စေချင်ပါဘူးပြည်သူရေးဝင်မဆွတ်ဖက်ရတာဟာစင်ကြေမဖြစ်စေဘဲနဲ့ပြည်သူတွေရဲ့နေရဲတွင်ကြနေမှုကိုတော့ကယ်ထုတ်နိုင်လို့ရမှာပါ
ဒါကတော့အာဆီယံအဖွဲ့နဲ့ပတ်သက်တဲ့သူ့ရဲ့အမြင်သဘောထားဖြစ်ပါတယ်ပြခဲ့တဲ့တောက်ကြနေကပဲဒီလောက်ကိုကျင်းပဖို့ရှိတဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာမြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စားဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုမဖိတ်ကြားဘူးဆိုတဲ့သတင်းတော့တွေ့လိုက်မယ်ထင်ပါတယ်နော်။နောက်ပိုင်းမှာအာဆီယံကမြန်မာရေးနဲ့ပတ်သက်ရင်နည်းနည်းပို့ပြော့ပြက်ပြက်သားသားကင်တွယ်မှုတွေရှိတယ်ဆိုပြီးတော့နိုင်ငံရေးတုံးသက်သူတွေကတော့ပြောနေကြပါတယ်။သောရရှင်တွေရဲ့ဘေးစာတွေကိုဒီရဘတ်ဒီမာရင်ရက်ချင်ပါရှင်။နောက်ပိုင်းမှာတေးတောင်းလာတဲ့သောရရှင်တွေကိုဆက်လက်ပြီးချင်ပါတယ်။ဒီရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင့်။အခုတော့တိတ်ချစ်သောရှင်နေကိုစောင့်နိုင်ရဲ့တခြင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါရရှင်။သူရေးသားဆက်ဆုပ်ထားတဲ့နေပြည်တော်မျှော်ရင်းဝေးဆိုတဲ့တခြင်းလေးကိုသောရှင်နေတူတူနားဆင်ပြီးခံစားကြည့်ရအောင်ပါ။အားလုံးနှစ်ချိုက်ခံစားနိုင်ပါစေလို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါဦးနော်
။ပြည်သူတို့ဖြစ်ရတဲ့လူတို့ကအပိယအမိကောင်လူမှုရေးချိုးဆောင်နေသူလူအများကနံပါတ်ကျွန်တော်တို့ကဆိုမှုပဲဘုန်းကြီးနေနိုင်သလားရှိတာကိုနေအ
ောင်ချိုးချောင်းရဲ့ရာသီဥတုမကောင်းမှုရဲ့ရေချမ်းရတနတ်ပြားများနာမပြေနဲ့အဖြစ်တော့မပြောချနိုင်တော့ချောင်းရင်းမရချမ်းနဲ့စောင်းလမ်းရေးပြာကျော်စားပြီးပြာကျော်အောင်ရေလာလစ်တူရှိချာช่วยพี่รอมโยลีดาไม่เว้นเส้นชาเย็นลานิดดุชีจาช่วยพี่รอมโยลีดาไม่เว้นบุเล่เส้นชา
สร้างวันสีสุดเลยพี่รอเหมี่ยวยิงเว้ยสุดเลยทะเชิงก็น่าเสียงแก่จ่ายาละบะသူတချင်းတွေကစားသားထဲမှာပါတယ်လို့မျိုးရွှေပြည်တော်မျှော်တိုင်းမဝေးရပါစေနဲ့လို့ဆုတောင်းကြရအောင်ပါနော်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသတင်းရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးတချင်းတောင်းလွှာတွေကိုတင်းနှင်းတွေနေညပိုင်းနဲ့တင်းနှင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေဓာတ်ရိုက်နားဆင်နိုင်ပါတယ်တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA Internet အစမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်Pitiro piyade, yute choka apede. Kani gowa lumhi chosani du. Jano chenya deseke, wudu kiri kanchoke. Sana piti stari ne shida jami. Jela, nito shija. Chepiro myolira, wibu secha. Jela.就是家吹起了牛力的微不累非常是家是哪里哪个微不累是哪里哪个不是家就是哪里哪个微不累是哪里哪个
မအေးဇာနာကျော်စီစဉ်ကျင်းဆက်တဲ့မြမပြည်ကပေးစာများကဏအစီအစဉ်ကိုနားဆင်ကြရတာပါအခုဆက်ပြီးတော့သတင်းတွေကတူတာအစီအစဉ်ကိုတင်ဆက်ပေးချင်ပါတယ်နိုင်ငံတကာသတင်းတွေကြည့်ရှုနားဆင်တဲ့အခါမှာအဲ့ဒီသတင်းတွေမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးတော့သတင်းတွေကတူတာဆိုတဲ့အစီအစဉ်ကိုတော့မညွညူလွင်ကစီစဉ်တင်ဆက်ပေးထားပါတယ်ရှင်
ဤဥရောပသမဂ္ဂကိုဥရောပတိုက်ခဲမှရှိတဲ့နိုင်ငံတွေအချင်းချင်းကြားမှာဒေသရင်းလုံခြုံရေး၊ငြိမ်းချမ်းရေး၊စီးပွားရေးစတာတွေပဲဆုံဖွံ့ဖြိုးတိုးတက်စေဖို့နဲ့ဒေသရင်းနေထိုင်ကြတဲ့ပြည်သူလူထုတွေဒီမိုကရေစီထွန်းကားပြီးလွတ်လပ်ပြီးတရားမျှတတဲ့တရားဥပဒေစိုးမိုးမှုတွေရှိစေဖို့ရည်ရွယ်ပြီးဥရောပနိုင်ငံတွေစုပေါင်းဖွဲ့စည်းခဲ့ကြတဲ့ ARG အဖွဲ့အစည်းကြီးတစ်ခုဖြစ်ပါတယ်ဒါပြင် EU မှာပါဝင်တဲ့အဖွဲ့ဝင်နိုင်ငံတွေအားလုံးအနေနဲ့ကုန်စည်လုံးတည်ငြိမ်ပြီးသာရူညီမျှတဲ့စီးပွားရေးတိုးတက်လာစေဖို့လူနေမှုစနစ်တွေမြင့်မားလာစေဖို့သဘာဝပတ်ဝန်းကျင်ကိုစုပေါင်းထိန်းသိမ်းကြဖို့သိပ္ပံနည်းပညာတွေထွန်းကားလာစေဖို့မတူကွဲပြားတဲ့ယဉ်ကျေးမှုဓလေ့ထုံးစံတဲ့ဘာသာစကားတွေကိုလေးစားလိုက်နာကြဖို့ဆိုတဲ့ရည်ရွယ်ချက်တွေကလည်းအဓိကပါဝင်ပါတယ်။အဲဒီနောက်မှာတော့ကမ္ဘာတဝန်းဒီမိုကရေစီပေါ်ဆောင်ရေးနဲ့ငြိမ်းချမ်းရေးကျမ်းမာရေးပညာရေးရာသီဥတုထိန်းသိမ်းရေးလုပ်ငန်းတွေအတွက်ကိုပါပံ့ပိုးကူညီဆောင်ရွက်လာပါတယ်ဒုတိယကမ္ဘာစစ်ကြီးပြီးတဲ့နောက်ပိုင်းနှစ်တွေကစပြီးစီးလုံးညီညွတ်တဲ့ဥရောပနိုင်ငံတွေအားလုံးစုပေါင်းပါဝင်တဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်နိုင်ဖို့စဉ်ဆက်မပြတ်ကြိုးပမ်းခဲ့ကြတာပါပထမဆုံးအဆင့်အနေနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်နိုင်မှု1958ခုနှစ်မှာ European Economic Community EEC လို့ခေါ်တဲ့ဥရောပစီးပွားရေးဆိုင်ရာလူမှုအဖွဲ့အစည်းကို Belgium, Germany, ပြင်သစ်, Italy, Luxembourg, Netherlands စတဲ့နိုင်ငံ6နိုင်ငံနဲ့စတင်ထူထောင်ခဲ့ပါတယ်အဲ့ဒီနောက်ဥရောပနိုင်ငံတွေအများစုပါဝင်လာကြပြီး1993ခုနှစ်မှာတော့ European Economic Community EEC ကနေ European Union EU ဆိုပြီးအဖွဲ့အစည်းပြောင်းလဲခဲ့ပါတယ်။2020ခုနှစ်ဇန်နဝါရီလ31ရက်နေ့မှာတော့ United Kingdom UK ဟာ EU အဖွဲ့ကနေနှုတ်ထွက်ခဲ့ပါတယ်။အခုလောလောဆယ်မှာတော့ဥရောပသမဂ္ဂမှာအဖွဲ့ဝင်နိုင်ငံပေါင်း28နိုင်ငံရှိပါတယ်။အဲ့ဒီနိုင်ငံတွေကတော့ Austria, Belgium, Bulgaria,Croatia, Cyprus, Czechia, Denmark, Estonia, Finland, Piente, Germany, Greece, Hungary, Ireland, Italy, Latvia, Lithuania, Luxembourg, Malta, Netherlands, Poland, Portugal, Romania, Slovakia, Slovenia, Spain, Sweden, ဖြစ်ကြပါတယ်ဥရောပသမဂ္ဂရဲ့တရားဝင်ဘာသာစကားကိုတော့24မျိုးသတ်မှတ်ထားပါတယ်။ဥရောပသမဂ္ဂရဲ့ဘုံငွေကြေးစနစ်အဖြစ်လဲယူရိုငွေကို1999ခုနှစ်မှာသတ်မှတ်ကျင့်သုံးခဲ့ပါတယ်။အဖွဲ့ဝင်နိုင်ငံ28နိုင်ငံထဲက19နိုင်ငံဟာယူရိုငွေကြေးစနစ်ကိုသုံးစွဲကြပါတယ်။ဥရောပကိုအလဲပတ်သွားတဲ့အခါဥရောပသမဂ္ဂရဲ့ရှန်ဂန်လို့ခေါ်တဲ့ဗီဇာကိုလျှောက်ထားနိုင်ပြီးတော့အဲ့ဒီဗီဇာရှိရင်သတ်မှတ်ထားတဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတချို့ကိုသီးသန့်ဗီဇာထပ်ယူစရာမလိုပဲသွားလာနိုင်မှာပါဥရောပသမဂ္ဂမှာဥရောပပါလီမန်ဥရောပကောင်စီဥရောပသမဂ္ဂကောင်စီဥရောပကော်မရှင်ဥရောပဗဟိုဘဏ်အပါအဝင်စီမံအုပ်ချုပ်မှုဆိုင်ရာဌာနကြီး15ခုရှိပါတယ်ဥရောပသမဂ္ဂရဲ့အဓိကအကြဆုံးမနိုင်ကြီး၃ခုဖြစ်တဲ့ဥရောပပါလီမန်ဥရောပကောင်စီနဲ့ဥရောပကော်မရှင်တို့မှာဥက္ကဋ္ဌတအူးစီထားရှိပြီး EU ရဲ့လုပ်ငန်းတာဝန်တွေကိုဦးဆောင်လုပ်ကိုင်ကြပါတယ် EU ဥရောပသမဂ္ဂဟာဥရောပတခွန်ပြန်လည်တည်မြဲရေးငြိမ်းချမ်းရေးဒီမိုကရေစီရေးနဲ့လူ့အခွင့်အရေးလှုပ်ရှားမှုတွေအတွက်နိုဘယ်ငြိမ်းချမ်းရေးဆုကို2012ခုနှစ်မှာရရှိခဲ့ပါတယ်
မင်းညိုလင်းစီစဉ်တင်ဆက်ပေးထားတာပါရှင်။ကျမတို့အခုထုတ်လွှင့်နေတဲ့အတန်းလွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှလည်းတစ်ချိန်ပြန်ပြီးတော့အနားဆင်ကြည့်ရှုနိုင်ပါရဲ့ရှင်။ VOE ကိုစာရေးသားဆက်သွယ်လို့ရဆိုရင်တော့ VOE ရဲ့ email လိပ်စာက burmese@voenews.com ဖြစ်ပါတယ်။အခုဆက်ပြီးတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းအချင်းချုပ်ကိုကိုသားညွန်ကပြောပြပေးပါမယ်ရှင်။
အရှိတောင်အခြားနိုင်ငံများအသင်းအာဆီယံရဲ့လာမယ့်ထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကိုဖိတ်ကြားခြင်းမလုပ်ဖို့အာဆီယံနိုင်ငံကြီးဝန်ကြီးတွေဆုံးဖြတ်တဲ့ပုံမှာအင်တန်စိတ်ပြက်ပြီးတော့ပြင်းထန်စွာကန့်ကွက်တဲ့အကြောင်းမြန်မာနိုင်ငံကြီးဝန်ကြီးဌာနကတုံ့ပြန်ခဲ့ပါတယ်။လာမယ့်အောက်တိုဘာလ26ရက်နေ့ကနေပြီးတော့28ရက်နေ့မှာကျင်းပမယ့်အာဆီယံထိပ်သီးကောင်းဆောင်များဆွေးနွေးပွဲမှာမြန်မာစစ်ကောင်းဆောင်အကြီးအကဲကိုမဖိတ်ကြားဘူးတောက်ကြနေကလုပ်တဲ့အာဆီယံရေးပေါ်အစည်းအဝေးအတွင်းမှာဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။အီရန်နိုင်ငံရဲ့လွှတ်တော်ရွေးကောက်ပွဲတွေမှာတော့မဲလာပြည်သူ43ရာခိုင်နှုန်းအထိရောက်ရှိခဲ့တယ်ဆိုပြီးတော့ရွေးကောက်ပွဲကော်မရှင်ကစီနီကကြေညာပါတယ်။ဒါဟာဆော့ဝဲကထုတ်တဲ့ကိန်းဂဏန်းတွေထက်အနည်းငယ်ပိုပြီးတော့2018ခုနှစ်ရွေးကောက်ပွဲထက်မဲပြည်သူအရေအတွက်ကတော့နည်းပါတယ်။အီရန်နိုင်ငံရဲ့အောက်တိုဘာလ10ရက်နေ့ရွေးကောက်ပွဲအတွက်မှာတော့လူ 9.6 တန်းလာပြီးတော့မဲပေးခဲ့ကြတယ်ဆိုပြီးတော့အီရန်အမျိုးသားရွေးကောက်ပွဲကော်မရှင်ကကြေညာခဲ့ပါတယ်။ပြီးခဲ့တဲ့ဩဂတ်လတုန်းကဒီအတန်းထက်မြန်ပြီးတော့နျူကလ িয়ার အသုံးပြုနိုင်တဲ့ဒုံးဆန်းသတ်မှုတရုတ်ကလုပ်နိုင်ခဲ့တာဟာအမေရိကန်ထောက်လိုင်းရေးပိုင်းကိုအားသင့်သွားစေတယ်ဆိုပြီးတော့အမည်မဖော်တဲ့သတင်းအရေးမြင့်၅ခုကိုကိုးကားပြီးတော့ Financial Times ကဖော်ပြပါရယ်အတန်းထက်မြန်တဲ့ရင်ငယ်ကိုတည်ဆောင်ထားတဲ့ဒုံးကြီးကိုအာဂတပတ်လန်းအနေပိုင်းထီကိုတရုတ်စစ်တပ်ကပြစ်လွှတ်ခဲ့ပြီးတော့ပြစ်မှတ်မရောက်ခင်မှာကမ္ဘာပတ်လန်းထဲဝင်ရောက်ခဲ့တယ်လို့ဖော်ပြပါရယ်သူ့ရဲ့ပြစ်မှတ်နေရာကလည်း -20 လောက်ပဲကွာဝေးပြီးတော့ထိမှန်ခဲ့တယ်လို့ဆိုပါရယ်ဒီစမ်းသပ်မှုကိုကြည့်လို့ရှိရင်တရုတ်ရဲ့အတန်ထက်မြန်တဲ့လက်နက်တိုးတက်လာတာဟာအမကန်းပွဲရှိပြီးတော့အမေရိကန်အရာရှိတွေနားလည်သိရှိတာတဲ့တော်လေးကိုပုံမူနေတယ်လို့ထောက်လိုင်းအရေးမြစ်ကိုကူကားပြီးတော့ Financial သတင်းဌာနကရေးပါတယ်။ဂျပန်ဝန်ကြီးချုပ်တေဖူမီယိုကာရှိတာဟာလာမယ့်ဆောင်းရံဒီရပွဲတော်အတွက်ဒီစစ်တွင်းကြဆုံးသူတွေကိုအမှတ်တရလုပ်ထားတဲ့ယာဆုကီနီဖျားเจ้าကိုအဖွဲ့တော်ဖွဲ့ဆစ်လို့ပြီးတော့ဝတ်ပြုဆူတောင်းမှုသွားလုပ်ခဲ့ပါတယ်ခင်ဗျာ
။ကျေးဇူးပါရှင်။တရင်ချင်းချုပ်ကိုကိုသားညွန့်ဦးပြောပြပေးခဲ့တာပါရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရနိုင်ဖြစ်ပါတယ်အတန်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ John Walker တို့ဖြစ်ပါတယ် VV စီစဉ်တွေကိုနားတော်တာဆင်ကြားရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်တောတာရှင်များနဲ့တကွ VV နားဆင်ကြသူအားလုံးကိုရောစိတ်ပါဘေးပြာကွယ်ဝေးကွာပြီးတော့ကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျမများတစ်စီအောင်ပါရှင်
This program has come to you.